The Voice of America in Burmese.
Minglama ne khima sha. Washington ne ro VW American tan ga ni 2020 April 24 ye. Taw jan ne manakhin season dwe go Myanmar Samrajin manak 6 na yi ga ni 9 na yi thi. Line no meter 24 40 ne 51. Line meter 190 ro ga ni thau nan pe ni ba bi. ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတစ်လောမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူပေါင်း2,300,000လောက်ရှိနေပြီးသေဆုံးရသူက1,900,000လောက်ရှိနေတယ်လို့ကျက်သပရီးနဲ့ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လက်ရှိဖြစ်နေတဲ့ဒီကာယောဂါကူးဆက်မှုရော့ကျသွားရင်တော့နောက်တစ်ကြော့ထပ်ပြီးတော့ကူးဆက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့အထောက်အထားတွေရှိနေတဲ့အတွက်နောက်ထပ်ဒီယောဂါပိုးတိုက်ဖြတ်နှိမ်နှင်းဖို့ American စစ်တပ်ကတာဝန်ရှိသူတွေစီစဉ်နေကြပါတယ်။ American မှာဆောင်းဥပောက်စပြီးအေးတဲ့ September October လတွေကျရင် COVID-19 ယောဂါနောက်တစ်ခေါက်ပြန်ပြီးဖြစ်လာနိုင်တယ်လို့ကူးစက်ယောဂါကျွမ်းကျင်သူတွေကလည်းအစောပိုင်းသတင်းဖတ်တွေကလည်းကသတိပေးနေကြတာပါ။ဒီကိစ္စကိုဘယ်လိုလုပ်ကြမလဲဆိုတာဆွေးနွေးတိုင်ပင်နေတယ်လို့ American leader ဦးစီးချုပ်ဗိုလ်ချုပ်ကြီး Dave Goldfinger သတင်းတောက်တွေကိုဗိုလ်တဖူးနေမှာပြောပါတယ်။ American ပြည်ထောင်စုဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအမြင့်ဆုံးရှိနေတဲ့နိုင်ငံဖြစ်ပြီးလက်ရှိကူးစက်မှုပေါင်း8,000ကျော်နဲ့တည်ဆုံးသူပေါင်း48,000ကျော်ရှိနေတာပါ။ဒီရောဂါကူးစက်မှုကြောင့်စီးပွားရေးပေါ်ရိုက်ခတ်မှုတွေလည်းတစ်နှစ်တခြားတိုးလာနေပြီးအခုဆိုရင်အမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့ဥယျာဉ်ဟာ26,000ကျော်လာပြီလို့အလုပ်သမားဝန်ကြီးဌာနကကြေညာနေမှာထုတ်ပြန်ပါတယ်။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာချမှတ်ထားတဲ့ကန့်သက်တမ်းမြှင့်မှုတွေအတွက်ဖြေလျှော့ပေးမှုဟာတချို့ဒေတာတွေအတွက်သိပ်ကိုမြန်နေတယ်လို့ဂျာမနီလွှတ်တော်အမတ်တွေကိုဝန်ကြီးချုပ်အန်ဂလာမာကယ်ကသတိပေးလိုက်ပါတယ်။ဒါဟာဂျာမနီနိုင်ငံရဲ့ဒီယောဂါဆိုင်ရာထိန်းချုပ်မှုအခြေအနေကောင်းလာနေတာကိုနောက်ပြန်သွားစေမယ့်အန္တရာယ်ရှိတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဒေတာဆိုင်ရာအုပ်ချုပ်ရေးမှူးရင်းနဲ့ဆွေးနွေးပြီးအသေးစားစီးပွားရေးလုပ်ငန်းတချို့ပြန်ပြီးဖွင့်ပေးတာအပါအဝင်နိုင်ငံတွင်းကန့်သတ်မှုတချို့ကိုဖြေလျှော့ပေးဖို့ဆုံးဖြတ်ခဲ့တာကိုလုံးဝထောက်ခံကြောင်းဒါပေမဲ့ဒီလိုဖြည့်လျှော့ပေးတဲ့နေရာမှာတချို့ဒေသတွေရဲ့လုပ်ရက်အတွက်သူစိတ်ပူကြောင်းဝန်ကြီးချုပ်ကဂျက်သပရင်းနဲ့ဂျာမနီအောက်လွှတ်တော်မှာပြောကြတဲ့မင်ကွန်းမှာထည့်သွင်းပြောပါတယ်။ဂျာမနီမှာအခုချိန်ဟာဒီကာယောဂါအတွက်နောက်ဆုံးအဆင့်ကိုရောက်နေတာမဟုတ်ကြောင်းနဲ့အခုမှဒီကာယောဂါအစပိုင်းအနေထားမှာပဲရှိနေသေးတယ်လို့လည်းပြောပါတယ်။ဂျာမနီမှာဒီယောဂါဖြစ်ပွားမှုအစောပိုင်းအချိန်တုန်းကထိန်းချုပ်မှုမှာအောင်မြင်လာကြောင်းနိုင်ငံကျန်းမာရေးစောင့်ရှောက်မှုစနစ်ကိုပိုးပြီးကောင်းအောင်လုပ်ဖို့အတွက်ချိန်ရခဲ့တာဖြစ်ပြီးဖြေလျှော့မှုကိုတိတ်မြန်မြန်ဆန်ဆန်လုပ်မယ်ဆိုရင်တော့အခြေအနေပြန်ပြီးဆိုးလာနိုင်တယ်လို့သတိပေးလိုက်တာပါ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယောဂါဆိုင်ရာကင်တွယ်ဆောင်ရွက်ပုံကိုကြည့်ရင်ဒီအဖွဲ့ကြီးဟာအခြေခံကစပြီးပြုပြင်ပြောင်းလဲဖို့လိုနေပြီလို့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကပြောကြားလိုက်တယ်လို့ဒီအဖွဲ့အတွက်အလှူငွေအများဆုံးထည့်ဝင်နေတဲ့ American ပြည်ထောင်စုကရန်ကုန်ငွေဘရော့မှာပြန်ပြီးချမပေးဘဲနေတာမျိုးဖြစ်လာနိုင်တယ်လို့လည်းပြောပါတယ်WHO ကို2009ခုနှစ်မှာပြန်ပြီးဖွဲ့စည်းခဲ့တာဖြစ်ပြီးဒီဖွဲ့မှာအားအနေချက်တွေတွေ့ရတာဟာအခုချိန်ပထမဆုံးချိန်မဟုတ်ကြောင်းနဲ့ဒီဖွဲ့နဲ့ပတ်သက်ပြီးတည်တည်ချာချာပြန်ပြီးဆန်းစစ်ဖို့လိုမယ်လို့ထင်ကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါတယ်ဒီဖွဲ့ကြီးဟာတရုတ်တွေဦးစားပေးပြီးလက်ရှိဖြစ်ပေါ်နေတဲ့ကာယယောဂါနဲ့ပတ်သက်တဲ့တရုတ်ရဲ့အချက်အလက်မှားတွေကိုထောက်ခံပံ့ပိုးပေးနေတယ်လို့ American သမ္မတ Donald Trump ကဆွဆွဲပြီး WHO ကိုပေးနေတဲ့ရန်ပုံငွေတွေကိုပြီးခဲ့တဲ့သတင်းပတ်တည်းမှာပဲရက်ဆိုင်ထားခဲ့တာဖြစ်ပါတယ် WHO ရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ဖို့သူမကန့်ကွက်တဲ့အပြင် WHO မှာအပြောင်းလဲတွေအသေးချာလုပ်ဖို့လိုနေတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေခြင်းမှာကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုရက်ဆိုင်ထားရတာကြောင့်ထိရောက်တဲ့ကာကွယ်ဆေးတွေနဲ့ကာကွယ်နိုင်တဲ့ယောဂါတွေဖြစ်ပွားလာမှာကိုစိုးရိမ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်ပိုလီယိုနဲ့ဝက်သက်ယောဂါတွေလိုကာဝယ်ဆေးထိုးပြီးတားဆီးနိုင်တဲ့ယောဂါမျိုးတွေအတွက်အခုဒီကာယောဂါအရေးပေါ်အခြေအနေကြောင့်ကာဝယ်ဆေးထိုးပြီးတဲ့အဆီဇင်တွေအတွက်အဆင်မပြေဖြစ်နေရတယ်လို့လည်း WHO ကပြောပါတယ်။မနစ်ကဝက်သက်ယောဂါဖြစ်ပွားပြီးသေဆုံးရသူ6,000ကျော်ရှိတဲ့ကွန်ဂိုလိုနိုင်ငံမျိုးအတွက်အခုချိန်မှာဒီကာဝယ်ဆေးထိုးပြီးတဲ့လုပ်ငန်းတွေလုပ်ပေးနိုင်ဖို့သိပြီးအရေးကြီးတာကိုထင်ရှားစေတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ယောဂါအတွက်အပြင်းထန်ရုန်းကန်နေကြတဲ့ကျန်းမာရေးစနစ်တွေအတွက်ဒီလိုယောဂါမျိုးတွေကဒန်ကိုပါထပ်ပြီးခံရရင်ပိုးပြီးမနိုင်မနှင်းတွေဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်တာပါ။ပါရှန်ပင်လယ်ခွေထဲမှာအီရန်သင်္ဘောတွေကိုအမေရိကန်စစ်သင်္ဘောတွေကချင်းချောက်လာရင်ဖျက်ဆီးပစ်ဖို့အတွက်အီရန်တော်လှန်ရေးအဆောက်အအုံအကြီးကဲဗိုလ်မှူးကြီးဟိုဆင်းဆလာမီကက သတင်းနေမှာပြောကြားလိုက်ပါတယ်ပင်လယ်ကွက်ဒေသမှာမကြသေးခင်ကနှစ်နိုင်ငံသင်းမော်တွေထိတဲ့ရင်ဆိုင်မှုဖြစ်ပွားခဲ့တဲ့နောက်အီရန်သင်းမော်တွေကိုအခြေအနေရစီးတိုက်ခိုက်ခွင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ချပေးခဲ့ပြီးတဲ့နောက်ကျမှာပဲအီရန်ဘက်ကအခုလိုသတိပေးလိုက်တာပါဒီပင်လယ်ကွက်ဒေသရင်းမှာအီရန်ရဲ့စစ်ဖက်ဆိုင်ရာဒါမှမဟုတ်စစ်ဖက်နဲ့မပတ်သက်တဲ့သင်းမော်တွေရဲ့လုံခြုံရေးကိုချင်းချောက်လာမယ်ဆိုရင်အမေရိကန်ရဲ့ဘယ်အကြမ်းဖက်တပ်ဖွဲ့ကိုမဆိုဖျက်ဆီးချေမှုန်းဖို့အီရန်ရေတပ်ကိုအမိန့်ပေးထားတယ်လို့ဘုံမူကြီးဆလာမီကအီရန်ရုပ်သံမှာပြောတာပါဒါအပြင်ပင်လယ်ကွက်ဒေသလုံခြုံရေးဟာအီရန်ရဲ့မဟာဗျူဟာဆိုင်ရာဦးစားပေးလုပ်ငန်းတစ်စိတ်တစ်ပိုင်းဖြစ်ကြောင်းလည်းပြောပါတယ်တကယ်လို့ဒီပင်လယ်ပြင်ထဲမှာအမေရိကန်သင်းမော်တွေကိုအီရန်ဘက်ကအနှောက်ယှက်ဟန်တားမှုလုပ်လာရင်အီရန်စစ်သင်းမော်အမှန်များကိုဖျက်ဆီးပစ်ဖို့အမေရိကန်ရေတပ်ကိုသူအမိန့်ပေးခဲ့တယ်လို့သမ္မတထရမ့်ကဗုဒ္ဓဖူးနေ့မှာပဲ Twitter မှာရေးခဲ့တာဖြစ်ပါတယ်။အခုလိုအီရန်နဲ့အမေရိကန်ကြားမကြသေးခင်ကဖြစ်ပွားခဲ့တဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးအီရန်ကအမေရိကန်အကျိုးစီးပွားဆိုင်ရာကိုယ်စားလှယ်ဖြစ်တဲ့ဆွစ်ဇာလန်သမ္မတကြီးကိုအီရန်နိုင်ငံခြားရေးဌာနကကြေညာပြီးနေမှာပဲဆင့်ခေါ်ခဲ့တာပါ။
American တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရဲမထွန်းမှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံကပြည်ပကဖြစ်နေတဲ့ဒေသတွေမှာ2020ပြည့်နှစ်အစောပိုင်းကာလတွေအတွင်းကလေးသူငယ်တွေထိခိုက်သေဆုံးမှု၆ကမန်းလိလိများပြားလာနေတဲ့အတွက်အပြစ်ခတ်ရစဲကြဖို့ကုလသမဂ္ဂအတွင်းရုံးမှူးချုပ်ရဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပြည်ပကများဆိုင်ရာအထူးကိုယ်စားလှယ် Virginia Gamba ကတောင်းဆိုလိုက်ပါတယ်။ကလေးငယ်တွေကိုအကာအကွယ်ပေးနိုင်မယ့်အစီအစဉ်တွေကိုအရေးကြီးဆောင်ရွက်ပြီးအပြစ်ခတ်ရစဲကြဖို့လိုအပ်ကြောင်းလည်းတစ်ဆက်တည်းတောင်းဆိုလိုက်ပါတယ်။အချက်အလက်တွေကိုကောက်ယူနေစေဖြစ်ပေမဲ့လည်းအခုချိန်ထိတည်ဆုံကုလတ်အင်ကချူတက်သွားကြတဲ့ကလေးတွေရဲ့အခြေအတွက်ဟာမနေ့2019ခုနှစ်ကဖြစ်ခဲ့တဲ့အခြေအတွက်တက်ထွက်ကြောင်းနေပြီလို့ဆိုပါရယ်ဒါဟာ2018ခုနှစ်ကအခြေအတွက်တက်တိတိတသာဒူးလာခြင်းဖြစ်တယ်လို့ဆိုပါရယ်မြမတက်မတော်နဲ့အီရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်နဲ့ချစ်ပြည်နယ်တွေမှာလေကြောင်းတိုက်ခိုက်မှုမြေမြုပ်မိုင်းနဲ့တခြားပောက်ကွဲရေးပစ္စည်းတွေကြောင့်တည်ဆုံကိုလေးအင်ကချူတဲ့ကုံနဲ့ကလေးတငယ်အရေးအတွက်ဟာလုံခဲ့တဲ့လအတွင်းတိတိတသားများပြားလာတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းကိုဗစ် -19 ကာယရောဂါနဲ့ရင်ဆိုင်နေရတာကြောင့်လက်နက်ကိုင်ပဋိပက္ခတွေအားလုံးရပ်တန့်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တောင်းဆိုချက်နဲ့အညီမြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးကလည်းတိုက်ပွဲတွေရပ်တန့်ကြဖို့တောင်းဆိုလိုကြောင်းမြန်မာနိုင်ငံကအပြစ်ခတ်ရစဲဖို့ပြောထားတဲ့အဖွဲ့အစည်းတွေရဲ့ညင်ညာချက်ကိုကြိုဆိုကြောင်းအထူးကိုယ်စားလှယ် Virginia Gamba ကဧပြီလ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ညင်ညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာထိုင်းနိုင်ငံကမြန်မာ၊မလေးရှား၊ကမ္ဘောဒီးယား၊လာအိုနဲ့အင်ဒိုနီးရှားနိုင်ငံတွေကို COVID-19 ကပ်ရောဂါအနေနဲ့မြင့်မားတဲ့နိုင်ငံတွေစီးရင်မှာထပ်တိုးထည့်သွင်းလိုက်ပါတယ်။အဲ့ဒီနိုင်ငံတွေမှာ COVID-19 ရောဂါဖြစ်ပွားမှုပိုတိုးလာနေတဲ့အကြောင်းကိုထိုင်းဒုတိယဝန်ကြီးချုပ်နဲ့လူထုကြမ်းမာရေးဝန်ကြီးအန်နူတင်ချာဗရီရာကူကလက်မှတ်ရေးထိုးထားပြီးထိုင်းလူထုကြမ်းမာရေးဝန်ကြီးဌာနက AB22 ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ကြေညာခဲ့ကြောင်း The Nation သတင်းစာကပြောပါတယ်။ထိုင်းအာဏာပိုင်တွေအကြားယောဂထိန်းချုပ်ကာကွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုအရှိန်ဟုန်မြင့်လှုံ့ဆော်နိုင်ဖို့ကုသယောဂဆိုင်ရာအဥပဒေအရအဲ့ဒီ၅နိုင်ငံကိုကပ်ယောဂအနေနဲ့များတဲ့နိုင်ငံတွေစီးရင်မှထည့်သွင်းလိုက်တာပါပြီးခဲ့တဲ့မလာတုန်းကလည်းဟောင်ကောင်မကာအိုတရုတ်တောင်ကိုရီးယားအီတလီနဲ့အီရန်နိုင်ငံတို့ကို COVID-19 ကပ်ယောဂအနေနဲ့မြင့်မားတဲ့စီးရင်မှထိုင်းနိုင်ငံကထည့်သွင်းခဲ့ပါတယ်ခင်ဗျာ COVID-19 ကုသယောဂတိုက်ဖျက်ရေးနဲ့ကုသယောဂကြောင့်ဖြစ်ပေါ်လာနိုင်တဲ့လူမှုစီးပွားပြဿနာတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့အတွက် American Bidan Sun and ASEAN အဖွဲ့ဝင်နိုင်ငံတွေအကြား US ASEAN Health Future Initiative American ASEAN အနာဂတ်ကျန်းမာရေးအစီအစဉ်ကိုစတင်မှာဖြစ်တယ်လို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကပြောပါရယ် American နိုင်ငံနဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေကနိုင်ငံရဲ့ဝန်ကြီးတွေရဲ့ Video Conferencing အထူးအစည်းအဝေးကိုဧပြီလ22ရက်နေ့ကပြုလုပ်ပြီးမှဝန်ကြီး Pompeo ကအခုလိုကြေညာချက်ထုတ်ပြန်ပြောကြားခဲ့တာပါဒီစီစဉ်ရ American ပြည်ထောင်စုနဲ့ ASEAN အဖွဲ့တို့အကြားလက်ရှိဖူးပေါင်းဆောင်ရွက်နေတဲ့လူထုကျန်းမာရေးလုပ်ငန်းတွေကိုအခြေခံပြီးရေရှည်လက်တွဲအလုပ်လုပ်ကိုင်နိုင်မဲ့ရှစ်တောင်အရှာဒေသလူထုကျန်းမာရေးလုပ်ငန်းတွေပိုပြီးခိုင်မာလာစေဖို့အခြေခံအုတ်မြစ်ကိုချပေးတာဖြစ်တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ American နိုင်ငံဟာအရှေ့တောင်အရှာနိုင်ငံတွေ COVID-19 ရောဂါထိန်းချုပ်ရေးကြိုးပမ်းမှုအတွေ့ဧပြီလ22ရက်နေ့အထိ American ဒေါ်လာ35သန်းကျော်အထောက်ပံ့ပေးထားခဲ့ပြီး နောက်ထပ်လည်းရဲရဲရော်ရော်ထောက်ပံ့ကူညီသွားမယ်လို့ဝန်ကြီးပုံပီယိုကပြောပါရယ်။ဒါ့အပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုကိစ္စတွေကြောင့်အိုးအိမ်ဆုံးခွာရသူတွေအပါအဝင်အင်ဒိုပစိဖိတ်ဒေသအတွင်းအကာအကွယ်မဲ့နေသူတွေအားလုံးကိုလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ဝန်ဆောင်မှုတွေပေးအပ်ဖို့တောင်းဆိုထားပြီးရိုဟင်ဂျာနဲ့တခြားနေရဆုံးခွာရသူတွေကိုအကူအညီပေးဖို့အတွက်လည်းကုလသမဂ္ဂအဖွဲ့နဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့အတူလက်တွဲအလုပ်လုပ်ဖို့အာဏာပိုင်တွေကိုတိုက်တွန်းကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေက COVID-19 ကာယရောဂါတားဆီးထိန်းချုပ်ရေးအာရုံစိုက်နေရတာကိုအခွင့်အကောင်းယူပြီးထိရောက်နိုင်ငံဟာတောင်တရုတ်ပင်လယ်ထဲရေပိုင်တဲ့ချက်တွေကိုတွန်းအားပေးလှုပ်ဆောင်နေတယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါတယ်။ EB 22ရက်နေ့ကပြုလုပ်တဲ့ American နဲ့ ASEAN အဖွဲ့ဝင်နိုင်ငံသားဝန်ကြီးတွေရဲ့အထူးအစည်းအဝေးမှာဝန်ကြီး Mike Pompeo ကအခုလိုပြောလိုက်တာပါ။တောင်တရုတ်ပင်လယ်ထဲတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေပြည်တော်တွေကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Vietnam, Brunei, Malaysia, Philippines နဲ့ Indonesia နိုင်ငံတို့ကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာပါ။အဲ့ဒီဒေသအတွင်းရေတပ်သင်္ဘောတွေဆီလွတ်ထားတဲ့ American နိုင်ငံကလည်းတရုတ်တို့ရဲ့ကြေညာချက်ကိုလက်သင့်ခံခြင်းမရှိပါဘူး။ကာယရောဂါကိုအာယုံစိုက်နေရတာကိုအခွင့်ကောင်းယူပြီးမကြာသေးခင်ကာလအတွင်းတရုတ်နိုင်ငံကတောင်တရုတ်ပင်လယ်ထဲအငင်းပွားနေတဲ့ကျွန်းတွေမှာအုတ်ချုပ်ရေးနယ်မြေ District နာမည်တွေကိုတစ်ဖက်သက်ပေးခဲ့တယ်လို့ဗီယက်နမ်ငါးပန်းသင်္ဘောတစ်စင်းကိုလည်းနှမြုပ်ခဲ့ပြီးပင်လယ်ကြောက်တန်းတစ်ခုပေါ်မှာထိသုတေသနစကန်တွေတိစောက်ခဲ့တယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ထဲဂျီနန်နဲ့တဘာဝတောင်ကြီးဆူဆန်းရှာဖွေနေတဲ့ဒေသရင်းနိုင်ငံတွေကြောက်ရွံ့အောင်လဲတရုတ်နိုင်ငံကလက်နက်တပ်ဆင်ထားတဲ့သင်္ဘောတွေကိုချထားတယ်လို့သူကပြောပါတယ်။ကိုရိုနာဗိုင်းရပること ကူးစက်နေမှုပြဿနာကြောင့် American စီးပွားရေးလုပ်ငန်းအများစုရပ်ဆိုင်းသွားခဲ့လို့ပြီးခဲ့တဲ့သတင်းပတ်တဲ့အလုံးလက်မဲ့ခန်းစားခွင့်တောင်းခံသူနောက်ထပ်4.4သန်းတိုးလာတယ်လို့ American အလုံးသမားဝန်ကြီးဌာနကသတင်းပရိနေကကြေညာခဲ့ပါတယ်။အခုလိုတိုးလာတာကြောင့် American နိုင်ငံမှာတရင်းငါးပတ်အတွင်းခန်းစားခွင့်တောင်းခံသူစုစုပေါင်း26သန်းခွဲရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လာမယ့်တရင်းပတ်အတွင်းစီးပွားရေးလုပ်ငန်းတချို့ကိုပြန်ဖွင့်နိုင်ဖို့ပြည်နယ်ရေးနီလန်းရှာဖွေနေကြရပါတယ်။ကာယောဂါက American စီးပွားရေးကိုအကြီးအကျယ်ရပ်ခန့်နေတာကြောင့်နောက်လာမယ့်အပတ်တွေမှာလည်းအလုံဆုံးရှုံးရသူတွေတန်းနဲ့ချီပြီးအလုံးလက်မဲ့ခန်းစားခွင့်တွေရှောက်ထားကြလိမ့်ဦးမယ်လို့ခန့်မှန်းရပါတယ်။1930စီးပွားပြတ်ကတ်ကြီးနောက်ပိုင်းအမေရိကန်နိုင်ငံမှာအလုံးလက်မဲ့ဥယျာဉ်ဒီလောက်များတာမကြုံခဲ့ရပါဘူး။အခုအတိုင်းအတာအရအလုံးလုံသူ6ဦးမှာတဦးနီးပါးအလုံးလက်မဲ့ဖြစ်လာနေတာပါခင်ဗျာ။အမေရိကန်ပြည်ထောင်စုတောင်ပိုင်းအိုကလာဟိုမားပြည်နယ်တက်ဆက်စ်နဲ့လူးစီယားနာပြည်နယ်တွေမှာဗုဒ္ဓဟူးနေ့ကအင်အားပြည့်လေဆင်နှာမောင်းတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။Texas Pine Houston မြို့နယ်မိုင်80လောက်กว่าက Onalaska မြို့မှာလေဆင်နှာမောင်းဝင်ရောက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီး30လောက်ဒဏ်ရာရသွားတယ်လို့ Texas Pine အရှိပါရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနကတာဝန်ရှိသူတွေကပြောပါတယ်။ Oklahoma မြို့နယ် Marshall County မှာလည်း2ဦးသေဆုံးပြီးနေရာအနှံ့အပျက်စီးတွေရှိခဲ့တယ်လို့လက်ရှိမိတွေပြတ်တောက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။Louisiana ပြည်နယ်အနောက်လယ်ပိုင်း Woodward မြို့အနီးမှာတော့လေဆင်နှာမောင်းကြောင့်မြို့သမီး2ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
COVID-19 ကာယရောဂါဆိုင်ရာအကျက်တဲအခြေအနေအကြောင်းကျန်းမာရေးနဲ့ပတ်သက်တဲ့နိုင်ငံတော်အစ်စ်မူဝါဒတွေကျွမ်းကျင်ကျန်းမာရေးဝန်ထမ်းအရင်းမြစ်တွေစီးပွားဆိုင်ရာအထောက်ပံ့တွေမှာလိုအပ်ချက်ကြီးကြီးမားမားရှိနေရဆိုတာပေါ်လွင်ခဲ့တဲ့ဆိုတဲ့အကြောင်းပြောပြမှာပါကျွန်တော်ဇော်ထပ်ပါNLD အစိုးရလက်ထက်မှာကျန်းမာရေးပညာရေးသုံးစရေးကိုရာဂိုင်းနှုန်းနဲ့ထပ်တိုးသုံးဆွဲထားပေမဲ့ကျန်းမာရေးလိုအပ်ချက်ကများလာလို့ဗန္ဓာရေးကော်မရှင်ကထပ်တိုးသုံးဆွဲဖို့အတည်ပြုထားပါတယ်။ဒါကြောင့်သွတ်တော်ပြန်ဆရာနဲ့ COVID-19 ရေပေါ်အသုံးစရေးအတွက်ပါဆွေးနွေးတော့ဖို့ရှိရလို့ပြည်အောင်စုလွှတ်တော်စီဝါရေးအကြံပေးဦးစောဖေဝင်းက VOA ကိုပြောပါဗျ။အချက်သေးတော
့အချက်သေးပါပဲ။သွတ်တော်လည်းပဲဆက်နိုင်တယ်လို့တော့တို့တော့မလို့ရတဲ့လို့ရှိပါလေအခုဆိုလို့ရှိရင် supply budget ကိုဗန္ဓာရေးကော်မရှင်ကနေပြီးတော့အတည်ပြုထားပြီးအဲ့ဒါသွတ်တော်ကနေပြီးတော့အားကြံပြီးတော့အတည်ပြုရမယ်ပေါ့နော်အဲ့တော့သွတ်တော်ကြီးရေကြံလုပ်တဲ့အခါမှာလည်းအဲ့ဒီကိစ္စကတို့အတားတွေကအများကြီးရှိနေဆိုတော့ covid အတွက်ကိုချက်ပြီးတော့ရေပေါ်ရမုံတွေတော့မျိုးချက်ပြီးတော့တို့ပြင်ဆင်လည်းပဲပြရမယ်အခြေအနေရှိပါလေ
ပီနယ်ရီရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကမြို့ကြီးတွေထက်ဆိုင်ရင်ပိုအားနေပါတယ်ဒီလိုအခြေအနေမျိုးဆယ်စုနှစ်အများကြီးကြာပြီးမှအခုလို COVID-19 ရောဂါဖြစ်လာမှပေါ်လွင်လာရလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်
။ဒီအရဝမ်ဗိုင်းရပ်စ်အင်ဖက်ရှင်ကကျွန်တော်တို့အလတ်လုပ်လိုက်တာကျွန်တော်တို့ကဒါမှုတက်တာနဲ့ကြာလို့ပေါ့နော်။တို့တိုင်းကြီးမှာဒီလူသားလူမျိုးတွေအတွက်အဓိကပြင်ဆင်ရတော့မယ့်အချက်တွေဟာကဒါကျွန်တော်တို့အကျိုးမြတ်လို့ပြောလို့ရတယ်။ဒါပေမဲ့ကျွန်တော်ကလူသားလူမျိုးရင်းကိုနိုင်ငံတော်ရဲ့အစိုးရရဲ့ budget ကနေဒီလိုမျိုးရမယ်ဘယ်လိုသုံးမလဲ budget sharing မှာကျွန်တော်ကယူဆရတယ်မတက်လာတဲ့နိုင်ငံအစိုးရတိုင်းဒီဟာကိုတည်ထားအောင်စိုက်တယ်ပဲ
ကချင်ပြည်နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာအမ်ခွန်လာပြောသွားတာပါလိုအပ်ချက်တွေရှိနေပြီမဲ့အစိုးရရဲ့အမျိုးသားကျန်းမာရေးစီမံကိန်းတွေတိုးပြီးလှုပ်သွားနိုင်လိမ့်မယ်လို့ရှမ်းအရှေ့ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာမြင့်ကျော်ကပြောပါတယ်
ကျွန်တော်တို့ဒီမနဲ့ရှင်မယ်ဆိုရင်ကျွန်တော်ကကျန်းမာရေးကဏ္ဍလိုအပ်မှုငွေကြေးတွေရှိပါတယ်ခင်ဗျာသို့တော်လည်းကျွန်တော်ကကိုဗစ်မဖြစ်ခင်ကလည်းနှစ်လိုက်ကျွန်တော်ကအခြေခံဆောက်အောင်ပိုင်းဆိုင်ရာရောကျန်းမာရေးဝန်ထမ်းအင်အားဒီမွေးထုတ်ပေးမှုရောအဲလူတိုင်းလလန်းပြီးတဲ့ကျန်းမာရေးဆောက်ရှောက်မှု universal health coverage ကိုရောက်အောင်သွားနေတာဖြစ်တဲ့အတွက်အဲနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုအခြေအနေကပြုရမီဘဏ္ဍာငွေချထားနိုင်မှုအခြေအနေပေါ်မှာမူတည်ပြီးတော့ငွေကြေးရှိပြီးသားပြည်မှန်ဒိန်းတွေပေါ်မှာအခြေခံတိုးမြင့်ဆောင်ရွက်သွားမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်
2018-2019ဘဏ္ဍာနှစ်ပြည်အောင်စုစုစုပေါင်းအသုံးစရိတ်မှာပါဝင်တဲ့ရာခိုင်နှုန်းမှာစီမံကိန်းနဲ့ဘဏ္ဍာရေးက 23.38% နဲ့အများဆုံးဖြစ်ပြီးကာကွယ်ရေးက 13.19% ရှိပါတယ်။ကျန်းမာရေးနဲ့အားကစားမှာတော့ 4.58% ရာခိုင်နှုန်းတုံ့ဆွဲထားတာတွေ့ရပါတယ်။အစိုးရရဲ့စည်းရင်းအချက်အလက်တွေအရဆိုရင်ကာကွယ်ရေးအသုံးစရိတ်ကဝင်ငွေရဲ့20ရာခိုင်နှုန်းတစ်ချိန်ကရှိခဲ့ဘူးတာပါ။ငြိမ်းချမ်းရေးကြောင့်ပြည်တွင်းတိုက်ပွဲဆင်နွှဲနေရဆိုတဲ့တပ်မတော်ရဲ့ဘတ်ဂျက်တောင်းဆိုမှုတွေအပေါ်မှာလည်းအစိုးရကပြန်သုံးသပ်ဖို့အကြံပြုလာလဲရှိပါတယ်
။ကျွန်တော်တို့ရဲ့လူသားလူမျိုးတွေကတပ်မတော်ရဲ့လူသားလူမျိုးတွေကအတူတူပဲကအဲဒီဟာကိုသဘောပေါက်ဖို့လိုမယ်။အဲတော့ဒီဟာကိုတပ်မတော်ရဲ့ဘတ်ဂျက်တွေတော့ဘတ်ဂျက်တောင်းဆိုမှုတွေဘတ်ဂျက်ပေါ်မှာလို့ပြောရမှာမဟုတ်ဘူး။အပေါ်မှာဒီအပေါ်မှာဆက်ဝင်စဉ်းစားသင့်ပြီးဆိုကျွန်တော်တော်တော်နေနဲ့အတက်ပြီးတိုက်တွန်းလို့တပ်မတော်ဘူး
။ဒေါက်တာအမ်ခွန်လာပြောသွားတာပါ။ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်ကတော့အစိုးရအနေနဲ့အသုံးစရိတ်တွေပိုတုံးရမှာဖြစ်လို့ဝင်ငွေရရဲ့အပိုင်းကိုလည်းအားစိုက်လို့ဖို့အကြံပေးထားပါတယ်။ကာဝေးအသုံးစရိတ်အပေါ်မှာလည်းသူကအခုလိုဝေဖန်ထားတာပါ။အ
ဲ့ဒီမလေးရှားနာလေးတဲ့အပိုင်းကပါတာပေါ့ဗျာ။နောက်တောင်ပြီးတော့ဟိုအနာအပိုင်းပုံပုံတွေရတဲ့ကံတော်ကပုံပုံတွေဖြစ်တာလည်းဒီကြောင်ပါတာပေါ့။လွတ်တော်အနေနဲ့ကလည်းပဲအဲ့ဒီကာဝေးဘတ်ဂျက်ဆိုရှိတဲ့ဘာမှသူရောရှိတဲ့ခွင့်ရှိဘူးပေါ့နော်။ဒါနဲ့ခွင့်ပြုရတဲ့သဘောမျိုးရှိတယ်။အဲ့ဒါကြောင့်များနေတ
ယ်အခုလိုရေးကြည့်ရဲ့အချိန်မှာခွင့်ပြုထားရဲ့ထပ်တိုးကျန်းမာရေးအသုံးစရိတ်တွေပို့ပြီးလိုနိုင်လို့အရေးပေါ်ထုတ်သုံးငွေကြေးအနေနဲ့နိုင်ငံတော်တမန်တော်ကခွင့်ပြုပေးဖို့ကိုလည်းစီးပွားရေးပညာရှင်တချို့ကအကြံပြုထားပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ကျွန်မခွာညိုပါရှင်ကိုရိုနာဗိုင်းရပ်စ်ရှိမရှိနမူနာယူစစ်ဆေးချက်ဟာရာနှုန်းပြည့်မမှန်နိုင်တဲ့အကြောင်းယောဂပိုးစတင်ပြန့်ပွားခဲ့တဲ့ဝူဟန်မြို့ဒေသခံတယောက်ရဲ့အတွေ့အကြုံကိုပြောပြချင်ပါတယ်ရှင်ဟီရှိမင်းကအသက်52နှစ်ရှိပါပြီ။ဖေဖော်ဝါရီလကတည်းကအသက်ရှူလို့မရအောင်ရင်ကျက်နေလို့ကိုရိုနာဗိုင်းရပ်စ်ရှိမရှိသုံးချိန်တိုင်တိုင်ဆစ်ဆေးခဲ့ပေမဲ့ယောဂပိုးကင်းစင်ကြောင့်အပြေသာထွက်ခဲ့တယ်လို့ဆိုပါတယ်။တလားလောက်ကြာအောင်နေလို့မကောင်းဖြစ်နေတာနဲ့နောက်ထပ်ဆန်းသက်တဲ့အခါမှာသူ့မှာကိုရိုနာဗိုင်းရပ်စ်ရှိနေတယ်ဆိုတဲ့အပြေထွက်လာတဲ့အကြောင်းရိုက်တာသတင်းဌာနကဂလိုရီယာဆိုကရေးသားထားပါတယ်။ဓာတ်မှန်ရိုက်ကြည့်တဲ့အခါမှာသူ့ရဲ့အဆုတ်တစ်ခုလုံးအဖြူရောင်ကွက်တင်နဲ့ပြည့်နေပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့အဆုတ်ဓာတ်မှန်နဲ့တူနေတယ်လို့ဆိုပါတယ်။ဆရာဝန်တွေကသူ့ကို COVID-19 မဟုတ်ဘူးလို့ပြောပါတယ်။ဆေးစစ်ချက်3ချိန်စလုံးမှာလည်းကိုရိုနာဗိုင်းရပ်စ်မရှိဘူးဆိုတဲ့အဖြေမှပဲထွက်ပေမဲ့သူကတော့ရင်ကျက်တဲ့ဝေဒနာကိုခံစားလာခဲ့ရတာဖေဖော်ဝါရီလကတည်းကပါ။Nucleic acid ဆန်သက်မှုလက်ချောင်းထဲကအရေးကိုယူပြီးဆန်သက်မှုတွေဟာကိုရိုနာဗိုင်းရပ်စ်ရှိမရှိဆေးစစ်တဲ့ပုံစံတွေဖြစ်ကြပါတယ်။ဆေးစစ်ချက်မှားခဲ့တာတွေကိုသူကစောရကမတက်ခဲ့ပါဘူး။သူ့ရဲ့ဇနီးကလည်းနေကောင်းနေပါတယ်
။ Stroke ni men ni bu zida. Na fei qin xin ti hui. Wo dao zhi yi jian cha.
Ti ro ma lao guo jiao dao ba de. Di khan sa jet guo guo rai ma khan sa bu yin belu miao le so da ma ti nai ma wu.
Di lo phit da ga tu tiao the ro ma houp ba wu.အလားတူဆေးစစ်ချက်အဖြစ်မှားတဲ့သူတွေရှိနေတာကြောင့်ကိုရိုနာဗိုင်းရပ်စ်ကြီးမရှိစမ်းသပ်ဆစ်ဆေးမှုတွေရဲ့တိကျမှန်ကန်မှုအပေါ်မှာတော့စိုးရိမ်စိတ်တွေတိုးလာနေကြရတာပါ။ဒါအပြင်တကယ်လို့စမ်းသပ်ဆစ်ဆေးမှုတွေကစိတ်မချရဘူးဆိုရင်ဒီဗိုင်းရပ်စ်ပိုတိုက်ဖျက်ရေးမှသာမကပဲကမ္ဘာစီးပွားရေးတစ်ခုလုံးရပ်တန့်နေတာကိုပြန်ပွင့်လာဖို့အတွက်ပါအဟန့်တားဖြစ်သွားစေနိုင်ပါတယ်။တလကျော်ကြာအောင်နေမကောင်းဖြစ်နေတဲ့အချိန်ဟီရှိမင်းတယောက်တရုတ်တိုင်းရင်းစေးတွေတောက်ပေမဲ့တိတ်ပြီးတော့မသက်သာလာပါဘူး။မလ28ရက်နေ့မှာ၄ချိန်မြောက်အဖြစ်လေချောင်းထဲကအကြည့်ချွဲကိုထုတ်ယူဆန်းသက်တော့လဲအဖြေကပိုးမရှိဘူးလို့သာပေါ်ပါတယ်။ဒါပေမဲ့သွေးစစ်ချက်မှာတော့ကိုရိုနာဗိုင်းရပ်စ်ရှိနေပြီဆိုတဲ့အဖြေထွက်လာပါတယ
်။就是我现在还有一点就是肺炎。
ကျွန်တော်အသက်မတည်တာအရန်အောင်းအောင်းစရာခေါင်းတယ်လို့လူတွေကပြောကြပါတယ်။ကိုစေးကိုတိုင်းဝယ်တောက်ခဲ့တာပါ။ဘယ်စေးဥမှလည်းမတက်ခဲ့ပါဘူး။ကျွန်တော်တောက်ခဲ့တဲ့ဆေးတွေကအာနိသင်မရှိခဲ့ရင်ကျွန်တော်တင်ပါပေါ့
ဝူဟန်ကျန်းမာရေးအာဏာပိုင်တွေကဒေသခံတွေကိုသွေးအတွင်းပြည်စည်းဝါပါဝင်မှုကိုစတင်စစ်ဆေးပေးနေပါပြီ။လက်ချောင်းတွေကအကြည့်ချွဲတွေကိုစစ်ဆေးရမှာတကယ်လို့ထုတ်ယူတဲ့နမူနာကတိတ်နေနေမယ်ဆိုရင်ဒါမှမဟုတ်ဗိုင်းရပ်စ်ရှိတဲ့နေရာကိုနမူနာထုတ်ယူတဲ့အပြားလေးကအတိအကျရောက်မသွားဘူးဆိုရင်အပြည့်မှန်မထွက်ဘူးလို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြပါတယ်။အခုတော့သူကယောဂကင်းစင်သွားပြီမဲ့ဗိုင်းရပ်စ်ကူးစက်ခံရတဲ့နောက်ဆက်တွဲဆိုးကျိုးတွေတော့အခုထိရှိနေတော့မယ်လို့ယုံကြည်နေပါတယ
်။ကိုယ့်ရဲ့ဆံဆံ就是趁着把老婆抱着。
ခဏခဏနေမကောင်းခြင်းသလိုဖြစ်ဖြစ်လာပါတယ်။တော်တော်စိတ်နှောက်ယှက်ဖြစ်ရပါတယ်။ဒါပေမဲ့ကျွန်တော်ကစိတ်မာပါတယ်။မနေ့ပိုင်းဟင်းသီးဟင်းရွက်တွေသွားဝယ်ဖို့စပိန်နင်းတဲ့အခါနည်းနည်းနေထိုင်မကောင်းဖြစ်တယ်လို့ခံစားရရင်အိမ်ကိုလည်းပြန်သွားလိုက်ပါတယ်။ဒါမှလည်းကျွန်တော်အသက်ဆက်ရှင်နေဖို့လိုသေးတယ်လို့တွေးမိတဲ့အခါဒီလိုပဲအားတင်းပြီးလှုပ်ရှားရှိတာတွေကိုလုပ်နေရတာပါပဲ
။ဖေဖော်ဝါရီလအတွင်းတရုတ်ဆရာဝန်တွေရဲ့စစ်တမ်းကောက်ယူချက်တစ်ခုမှာလူနာ200ကိုစစ်ဆေးရမှာ30ရာခိုင်နှုန်းကယောဂပိုးမရှိဘူးဆိုတဲ့အဖြစ်မှားကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ခီရှီမင်းကလည်းသူ့လိုလူနာမျိုးဘယ်နှစ်ယောက်တောင်ရှိနေမလဲလို့မေးခွန်းထုတ်ပါတယ်ရှင်။ကျွန်မခွာညိုပါ
။ကမ္ဘာပူချိန်စံချိန်တင်မြင့်တက်လာနေတာနဲ့ COVID-19 ကယောဂပေးကြီးကလူသားတွေရဲ့လူမှုစီးပွားဘဝတွေကိုပိုပြီးဆိုးရွားစေလိမ့်မယ်အကြောင်းမြေကမာနဲ့150ပြည်ချိန်မှာကုလသမဂ္ဂအဖွဲ့အစည်းတစ်ခုကသတိပေးလိုက်ပါတယ်။ဂျနီဗာမြို့ကဒီဆန်ရှလိုင်းပြပူတဲ့သတင်းကိုပြောပြမှာပါခင်ဗျာ။လက်ရှိနှောင်းတိုင်းသာကမ္ဘာအပူချိန်ဆက်တိုးနေမယ်ဆိုရင်တော့လာမယ့်ဆယ်နှစ်မှာကမ္ဘာအပူချိန်1.5 Celsius အထိမြင့်တက်သွားလိမ့်မယ်လို့ဂျနီဗာမြို့ခြေဆိုင်ကမ္ဘာမိုးလေဝသအဖွဲ့ WMO ကသတိပေးလိုက်ပါတယ်။ငါးနှစ်အတွင်းစိုင်းတင်ဇက်တိုက်တက်နေတဲ့ဒီနောက်ဟာတပံပြောင်းလဲပြစ်လို့မရနိုင်တဲ့ပြစ်ထန်လုံခဲ့တဲ့ရာသီဥတုဖောက်ပြန်မှုတွေနဲ့ဥတုရာသီပြောင်းလဲမှုအန္တရာယ်စုကြိုးတွေကိုဖန်တီးလိမ့်မယ်လို့ WMO တာဝန်ရှိသူတွေကပြောပါတယ်။ COVID-19 ကြောင့်တည်ယူပို့ဆောင်ရေးဆိုင်ထားရတာစက်ရုံတွေမလဲပတ်တာနဲ့စွမ်းအင်ထုတ်လုပ်မှုတွေဖြတ်တောက်ထားတာတွေရှိလို့ဖလော်ရီတန်းွေထုတ်လုပ်မှု6ရာခိုင်နှုန်းလောက်ကျဆင်းသွားတယ်ဆိုပေမဲ့ဒီတဲ့ကောင်းကခဏပဲခံမှာဖြစ်ပြီးလုပ်ငန်းတွေပြန်ပြီးလဲပတ်တဲ့အချိန်မှာတော့ဖလုံရင်တန်းခွင့်ထုတ်လုပ်မှုတစ်ချိန်တူပြန်မြင့်တက်သွားလိမ့်မယ်လို့ WMO ကပြောပါတယ်။အပူချိန်နဲ့အန္တရာယ်ရှိတဲ့ဓာတ်ပစ္စည်းတွေကိုလိမ့်လာတိုင်းတာနေတာတွေတချို့ကိုအခုလောလောဆယ်လေယာဉ်တွေပြန်သားမှုမရှိလို့ရပ်တန့်နေတယ်လို့ WMO ရဲ့အတွင်းအမှုချုပ် Patri Dallas ကပြောပါတယ်။
This current COVID crisis has led to decrease of some measurements.
လောလောဆယ်မှာ COVID အကျတဲရှိနေလို့တိုင်းတာရေးလုပ်ငန်းတချို့မလုပ်နိုင်တော့ဘူး။ဥပမာလေယာဉ်ကုမ္ပဏီတွေကတိုင်းတာတဲ့အလုပ်တွေလုပ်ပေးနေတာပါ။အခုလေယာဉ်ပြန်တန်းတာတွေနှဲသွားတော့တိုင်းတာနိုင်တဲ့အရေးအတွက်လည်းနှဲသွားလို့ရာသီဥတုခန့်မှန်းချက်အရေးအသွေးကိုထိခိုက်သွားပါတယ်လို့ပြောသွားတာပါ။ဥတုရာသီပြောင်းလဲမှုနဲ့ COVID ကျန်းမာရေးအကျတဲကြီးတစ်ခုစလုံးကိုစစ်မျက်နှာနှစ်ဖက်ဖွင့်တိုက်နေရတဲ့အချိန်မှာဥရယာတိပြောင်းလဲတာနဲ့ရှင်တွဲပေါ်ပေါက်လာတဲ့ပြဿနာအတိုင်းတာကကိုဗစ်ပြဿနာထက်အဆမတန်ပိုကြီးတယ်လို့ဒါလက်စ်ကပြောပါတယ်။ကာယောဂါနဲ့စီးပွားရေးအကျတဲကြောင့်ဖြစ်ရတဲ့အခက်အခဲတွေကဒုတဲ့ကြီးမားလှပေမဲ့ရေရှည်သွားမဲ့ပြဿနာတွေမဟုတ်လို့ဥရယာတိပြောင်းလဲတာနဲ့မတူဘူးလို့သူကပြောပါတယ်
။ If we are unable to mitigate climate change, we would see persistent
ဥရယာတိပြောင်းလဲနေတာကိုရောပေါအောင်မလုပ်နိုင်ဘူးဆိုရင်ဖြစ်ပြီးဖြစ်နေမဲ့ကျန်းမာရေးပြဿနာတွေအထူးသဖြင့်အငတ်ပြေးပြဿနာနဲ့တိုးပွားနေတဲ့ပြည်သူပြည်သားတွေကိုအစာရေစာလုံလုံလောက်လောက်မကျွေးနိုင်တဲ့ပြဿနာတွေကိုကြုံတွေ့ရပါလိမ့်မယ်။အဲ့ဒီပြဿနာတွေကနိုင်ငံတွေရဲ့စီးပွားရေးအပေါ်ကြီးကြီးမားမားထိခိုက်စေမှာပါလို့ပြောသွားတာပါ။ COVID-19 ကိုတိုက်ဖျက်နေတဲ့ခိုင်မာတဲ့စိတ်ပိုင်းဖြတ်မှုမျိုးနဲ့ရည်ညွတ်မှုတွေကိုဥရုယာတိပြောင်းလဲမှုအရေးမှာလည်းပြသဖို့လိုပါတယ်လို့ Dallas ကပြောပါတယ်။လူသားတွေရဲ့ဘဝပုံမကောင်းမွန်စေဖို့နဲ့လူကျမရေးအတွက်ကမ္ဘာကြီးရဲ့ပင်နေရာမှာပဲနေနေဥရယာတိပြောင်းလဲမှုတားဆီးရေးလူတိုင်းကဝိုင်းဝန်းပါဝင်ဆောင်ရွက်ကြရမှာပါဒါဟာလက်ရှိနဲ့နောက်မျိုးဆက်တွေရဲ့အရေးပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ရေမထော်ပ
ါကိုရိုနာကပ်ဘေးကြောင့်လမ်းတစ်ပွဲမှာပိတ်မိနေတဲ့အီတလီနိုင်ငံက The Millennium ဆက်ကပ်အဖွဲ့မှာ Threat ဆန်တွေနဲ့အဖွဲ့သားအလုံးရပ်တည်ရေးအခက်အခဲဖြစ်နေတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်မနောက်လောက်တင်ပြမှာပါအီတလီနိုင်ငံက The Millennium ဆက်ကပ်အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပွဲမကရပဲဆိုဗိုနာမြို့ကကာယနာကွင်းထဲမှာစခန်းချနေရတာနားလာကြော်ပါပြီ။အီတလီနိုင်ငံမြောက်ပိုင်းလီဂူရီယန်ဒေသကန်ယူရာတစ်လျှောက်ဖျော်ဖြေဖို့စီစဉ်ထားပေမဲ့ကိုရိုနာကရောဂါရဲ့ကြောင့်တနိုင်ငံလုံးအတွာလာကန့်သတ်ချက်အရဒီမှာပိတ်မိနေတာပါ။ဒီဆက်ကပ်အဖွဲ့ကတပိုက်ကောင်းတွေတစ်ကလောက်တွေနဲ့မြင်းပုကလေးတွေလိုသရိတ်ဆန်တွေကိုတော့ခြံခတ်ပြီးတော့ထိန်းထားပါတယ်။ အဖွဲ့ညွှန်ကြားရေးမှူး Derek Coda Print ကအခြေအနေရပ်ကိုခုလိုရှင်းပြပါတယ
်။ Comelian attualmente bloccato a Savona ormai
Savona မှာပိတ်မိနေတာဖက်ပြော်လာ20ရက်နေကြရပါ။ဒီဆက်ကအဖွဲ့မှာလူက35ယောက်နဲ့တရိတ်ဆန်က40ရှိပါတယ်လို့သူကပြောသွားတာပါ။ကံယောရံတလျှောက်ဖျော်ဖြေချမဲ့ဒီစကပ်ဖွဲ့မှာချက်တူရေးတွေငန်းတွေအီယာမဥချိုကြီးတွေရှိတဲ့ကျွဲတွေအပါအဝင်တရိတ်ဆံပေါင်း40နဲ့စကပ်အဖွဲ့ဝင်34ယောက်တို့လိုက်ပါလာတာဖြစ်ပြီးဒီမှာရက်ပိုင်းလောက်သာစကန်ချပြီးတော့ဖျော်ဖြေဖို့ရောက်လာတာပါ။ဒါပေမဲ့လည်းကပ်ဘေးကြောင့်ခီးမဆက်နိုင်ဖြစ်နေကြတဲ့စကပ်အဖွဲ့သားတွေဟာတရိတ်ဆံအတွက်ဒေသခံအဖွဲ့စီရီပေးအပ်တဲ့အကူအညီကိုရယူနေရတာပါ
။ Mangiano circa 200 kg di foraggio.
သူတို့ကိုကျွေးရတဲ့အစားကတရက်ကို kilogram 100လောက်ရှိပါတယ်။ပန်းသီးတွေမုန်လာဥနေတွေလည်းပါပါတယ်။နောက်ပြီးတော့ဒီကောင်တွေကတနေ့ကို1လီတာ1000လောက်တောက်ပါတယ်လို့ Derek ကပြောပါတယ်။ကျွန်းမသမားတွေကလည်းဆက်ကကားတွေကြားထဲမှာပဲတန်တိုင်းတွေထောင်းပြီးတော့လေ့ကျင့်နေရတာပါ။သရိတ်ဆန်တွေကိုကျွေးဖို့အသေးနံတွေဟင်းနီဟင်းရွက်တွေနဲ့အစာငါးတွေကိုတော့ဒေသခံတွေကအိတ်တွေနဲ့လာပြီးတော့လူဒန်းကြတာပါ။အ
မီမားတွေဒီဘင်တ
ရုံဒီချင်းနေမှာတော့သရိတ်ဆန်တွေကကျွန်တော်တို့အတွက်ပြဿနာဖြစ်လာပါတယ်။ခက်တာကသူတို့ကကျွန်တော်တို့နဲ့သက်လုံအတူနေလာတဲ့မိတ်ဆွေတငယ်ချင်းတွေပါသူတို့အတွက်အကောင်းဆုံးလုပ်ပေးပေမဲ့လည်းကြောင်တွေလိုမျိုးကျွန်တော်တို့စားပြီးသားအကြံတွေချချွေလို့မဖြစ်ဘူးလေလို့ Derek ကအရှင်းပြပါတယ်။ Millennium ဆက်ကအဖွဲ့ကိုအကူအညီပေးနေတဲ့အထက်မှာဆက်ကယုံနယ်မှာသရိတ်ဆန်တွေကိုအသုံးချနေတဲ့အပေါ်ဆန့်ကျင်ကပ်ကွက်နေတဲ့ ENPA အဖွဲ့လည်းပါဝင်ပါတယ်။
e quindi anche muoverci per noi non potendo lavorare visto che l'attività di
sport accene အလုံးကောင်းသွားလို့ပုံမှန်အတိုင်းပြဖြစ်သွားတဲ့အခါဆက်ကပ်ပြန်ကနိုင်မယ်ဆိုရင်တော့မှအိမ်ထဲမှာတီချခွဲပြီးနေနေခဲ့ရတဲ့လူတွေနေနဲ့ကျွန်တော်တို့ဆက်ကပ်ပွဲအပေါ်ဘယ်လိုမြင်မလဲဆိုတာမသိဘူးလေကျွန်တော်တို့အလုံးနဲ့ပတ်သက်ပြီးတော့လူတွေရဲ့စိတ်ထဲမှာအပြောင်းလဲနေနေရှိလာမယ်လို့တော့ထင်ပါတယ်လို့ Derek ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ဟာတော်ရင်သရိုက်ဆန်တွေစီကစတင်ကိုဆက်လာတယ်လို့ယုံကြည်ထားကြတဲ့အတွက်ဆက်ကပ်ပွဲတွေမှာအသုံးတော်ခံနေကြတဲ့သရိုက်ဆန်တွေအပေါ်လူတွေအမြင်ပြောင်းသွားမှာကိုလည်းဆက်ကအဖွဲ့ညွှန်ကြားရေးမှူးဒရစ်ကဆိုရင်းနေတာလည်းဖြစ်ပါလိမ့်ရှင်။ဒီမှာနောက်လာပါ
။တခုဆက်လက်ပြီးနိုင်ငံတကာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအပေါ်မပြတ်ထုတ်ထုတ်တင်ပြလိုပါရယ်။ကြောက်ဖြူဒေသအပေါ်တရုတ်ဖလွန်မှုဆိုတဲ့ခေါင်းစဉ်နဲ့ရာချီလင်းနဲ့အလန်ယန်တို့ရေးသားတဲ့သုံးစားချက်ကို rebla.com မှာဖော်ပြပါရယ်။တရုတ်ဟာနယ်မြေပေါ်ကျစူမူရေးမဟာဗျူဟာကိုစီးပွားရေးကိုလှုပ်ပြီးBRI ခေါ်ကပလန်စီမံကိန်းကိုစတင်ခြင်းကဆက်လို့ဒီစီမံကိန်းဟာကမ္ဘာလူအသိုက်အဝန်းအတွက်အကျိုးရှိစေတဲ့လုပ်ရအဖြစ်တရုတ်မီဒီယာတွေကချီးကျူးထောက်ပံ့ပြုခဲ့ကြပေမဲ့နိုင်ငံတကာမီဒီယာတွေထဲမှာတော့ဒီစီမံကိန်းရဲ့ဆိုးဖြစ်တွေကိုအသေးစိတ်ဖော်ပြတုံ့ဆက်နေကြတယ်လို့စတင်ရေးသားပါတယ်။အစောပိုင်းမှာဒီမိုကရေစီအသွင်ကူးပြောင်းလာပြီးတဲ့နောက်ဒီစီမံကိန်းကြောင့်မျက်နှာဆုံဆုံရမဲ့ဒေသခံတွေကန့်ကွက်ခဲ့တာသူတို့အခွင့်အရေးတဲ့တောင်းဆိုခဲ့တာတွေရှိခဲ့ပေမဲ့မထီရောက်ခဲ့ပါဘူး။2019မှာတော့တရုတ်ဝင်ခွင့်ပြုချက်အရစန္ဒပြတောင်းဆိုမှုတွေပြုလုပ်ကြပြီးဝေဖန်သုံးစားချက်တွေဟာနည်းနည်းယော့နေသွားခဲ့ပါတယ်တရုတ်လုပ်ငန်းတွေကြောင့်ကြည်ရွာမှာစာသင်ကျောင်းတွေစီပီကန်တွေဒေသခံတွေကိုလေ့ကျင့်ပေးမှုတွေရင်းနဲ့လျှက်စစ်ရရှိလာတယ်လို့ပုံပြီးရေးသားလာကြပါတဲ့ဒါပေမဲ့ဒါတွေအများစုဟာရှင်းဟွာနဲ့ Global Time တို့လိုတရုတ်နိုင်ငံပိုင်းမီဒီယာတွေရဲ့ရေးသားချက်တွေသာဖြစ်တယ်ဖိတ်ကိုတစ်ဖက်ဆောင်နေနိုင်လို့လို့လည်းရေးထားပါတယ်လက်တွေ့မှာတော့ဒေသခံတွေငါဖန်ခွင့်ရတဲ့ရေပြင်သီးသာသာကျုံသွားပြီးတရုတ်စီမံကိန်းအတွက်မြေတူးဖော်မှုကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်တာတွေပုံများလာတယ်လို့ဆိုရတယ်။မဒေးကျွန်းမှာလျှက်စစ်မိတိုင်တွေစိုက်ချူထားတာအများအပြားတွေ့ရပေမဲ့ရွာသားတွေကတော့လျှက်စစ်မိများရှိပဲစစ်မှုအငြိအကျေးတွေပလတ်စတစ်တွေမိဆိုးတဲ့ညွန်းနှန်းတွေကိုဆူဆိုက်နေရတယ်လို့ပြောကြပါသလား။ရွာတရွာမှာတော့ဒေသခံအနာပိုင်တွေဂရုမစိုက်တဲ့အတွက်ရွာသားတွေကိုယ်တိုင်တရုတ်ကုမ္ပဏီကိုသွားပြီးမြစ်တိုင်ရခံခဲ့ပါတယ်။အဲ့တော့တရုတ်ကစာသင်ကျောင်းဆောက်ပေးမယ်ဘာညာပြောပြီးတော့လက်တွေ့မှာတော့ဘာမှမမယ်ရဖြစ်မလာဘူးလို့လည်းဆိုပါတယ်။ဒီ2013နဲ့2019ဆန္ဒပြတောင်းဆိုမှုတွေအပြီးမရေကျွန်းမှာပေး2000လောက်စီတဲ့လမ်းကြောင်းတစ်ကြောင်းနဲ့တရားတချို့ဆောက်ပေးရုံကလွယ်ပြီးအထွေထွေတော့ဘာမှလုံမပေးဘူးလို့လည်းဆိုပါတယ်။မကြသေးမီနှစ်တွေအတွင်းမှာတော့တရုတ်မြန်မာဆက်ဆံရေးဟာပုံမူနီးကပ်လာပြီးကြောက်ဖြူအထူးစီးပွားရေးဇုံနဲ့ရင်းနှီးစိတ်ကမ်းစီမံကိန်းတွေစတင်ဖို့လှုပ်လာခဲ့ပါတယ်တဲ့။ဒါရီကြောင့်ဒေသခံတွေကပုံမူဆွေးင်လာကြရတယ်လို့ဆိုပါတယ်။ဒေသခံတွေရဲ့အခွင့်အရေးကိုလေးစားပြီးမြေယာဆွန့်ဆွန့်ရသူတွေကိုရောကြီးပေးဖို့ဒေသခံတွေအလုတ်ကင်ရရှိရေးနဲ့ဒေသဖွံ့ဖြိုးရေးကိုလှုပ်ဆောင်ပေးဖို့ရင်းနှံတင်သင်္ဘောကြီးတွေကြောင့်ငါးဖန်ခွင်ဆွန့်ဆွန့်ရသူတွေရဲ့လူမှုဖူလုံရေးဘဝအမတ်ခံရရရှိရေးဆောင်ရွက်ပေးဖို့စတဲ့ကိစ္စတွေကိုတရုတ်တို့ဘက်ကမလိုက်လျောမရှင်းအထူးစီးပွားရေးဇုံနဲ့ရင်းနှီးစိတ်ကမ်းစီမံကိန်းတွေကိုမဆက်တင်ဖို့ရွာသားတွေကတင်းပြတောင်းဆိုထားကြတယ်လို့လည်းရေးထားပါတယ်တရုတ်တို့စီကရောကြီးတွေဘလောက်ရနေလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြချက်တွေကြောင့်ဒေသခံတွေစိတ်ပျက်ရကြောင်းဒီကိစ္စမှာနိုင်ငံရေးသမားတွေနဲ့လူထမ်းသာတချို့အမျက်ထွက်ပေမဲ့ဒေသခံတွေနစ်နာနေရတယ်လို့ပြောကြောင်း ဒါကြောင့်တကယ်လက်တွေ့မှာမမျှမတဖြစ်နေတာတွေကိုအာယုံစိုက်သင်ကြောင်းညှိတာထားပါခင်ဗျာ။ဆက်လက်ပြီးကဘာကြီးပူနွေးလာမှုအတွက်မြန်မာနိုင်ငံအချိန်မြင့်ပြင်ဆင်လှုပ်ဆောင်ခြင်းဆိုရက်ရည်စားချက်ကို unenvironment.org ကထုတ်ပြောပြလိုပါတယ်။ COVID-19 ကာကွယ်ရေးတရှိကြောင်းပတ်ဝန်းကျင်ညှိနှွမ်းမှုနဲ့ရာသီဥတုဆိုင်ရာအရေးပေါ်ကိစ္စတွေဖြစ်လာနိုင်မဲ့လုပ်ရမျိုးမလုပ်သင့်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားထားတယ်လို့စာရေးပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာရာသီဥတုပြောင်းလဲမှုဘေးအန္တရာယ်အဆိုးဆုံးခံရနိုင်တဲ့နိုင်ငံတစ်ခုဖြစ်ပြီးရေကြီးမှုဆိုင်ကလုန်းမူတိုင်းတိုက်ခတ်မှုမိုးကောင်ရေရမှုတို့ကိုပြင်းပြင်းထန်ထန်ဖြစ်ပေါ်စေပြီးလူတွေအဆက်ဆုံးရှုံးရမှုနဲ့တကွသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေအများအပြားဖြစ်နိုင်ပေမဲ့ဒေသတွင်းကျန်နိုင်ငံတွေနဲ့ဆက်မယ်ဆိုရင်ကမ္ဘာကြီးပုံမပူနွေးလာမှုအတွက်မြန်မာနိုင်ငံရဲ့ပြင်ဆင်မှုဟာအနှိမ့်ဆုံးအနည်းဆုံးဖြစ်နေပါတယ်တဲ့။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ပြဿနာအလွန်ပြန်လည်ဆင်းလန်းစုပြေလာအောင်အသွင်ပြောင်းနိုင်ဖို့အတွက်ရရှိစီမံကိန်းတရားကိုစောစောစစစတင်သင့်တယ်လို့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာကျွမ်းကျင်သူနီကလပ်ဟေဂါဘတ်ပြောကြားဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကလည်း UNEP ခေါ်ကုလသမဂ္ဂသဘာဝဝန်ကြီးအစည်းအဝေးဟာမြန်မာနိုင်ငံရဲ့သဘာဝအန္တရာယ်ဆက်ဆံမှုရရှိရေးစီမံကိန်းတရားမှာပါဝင်လှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။ဒီစီမံကိန်းရဲ့ဒုတိယအဆင့်ကိုတော့2020ပြည့်ဧပြီမှာစတင်ပြီးအဲဒီမူဝါဒလက်တွေ့အကောင်အထည်ဖော်ဆောင်ရေးကိုပုံမှန်အလေးအနက်ထားလှုပ်ဆောင်မယ်ရာသီဥတုအပြောင်းလဲတံခံရနိုင်မှုကိုမြို့နယ်အလိုက်ကာကွယ်နိုင်ဖို့တိုးမြှင့်ဆောင်ရွက်သွားမယ်လို့လည်းပြောကြောင်းဖော်ပြထားပါရခင်ဗျာကျွန်တော်ကျော်စန်းသာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုRadio နဲ့ Jorus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်ကချင်ပြည်နယ်မှာတရုတ်ရဲ့တရှိဦးငပြောဆိုင်ခင်းတွေပိုပြီးတိုးပွားနေတဲ့အတွက်စီကံကြထိမ့်သိမ့်ဖို့အမျိုးသားလွှတ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းသတိပေးတိုက်တွန်းခဲ့ပါတယ်ဒီအကြောင်းကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်နဲ့အတူတင်ပြထားပါတယ်
ကချင်ကောင်းဆောင်တဦးဖြစ်တဲ့စခွန်တင်ရင်တီဆောင်တဲ့ NDAK ကချင်နယ်ချောင်းဆောင်တပ်ချုပ်ကိုင်းနဲ့ကချင်အထုဒေသတစ်ကကမ်ပိုက်တီမှာကုန်သွယ်ရေးစခန်းတည်ဆောက်ဖို့ကချင်ပြည်နယ်အစိုးရနဲ့ယူနန်တရုတ်ကုမ္ပဏီတို့မကြာမီကနားလည်မှုစာချုပ်လွှာလက်မှတ်တိုးရကြပါတယ်စခွန်တင်ရင်ရဲ့သားတွေပိုင်တဲ့ကမ်ပိုက်တီဖွံ့ဖြိုးရေးကုမ္ပဏီနဲ့ယူနန်ထိုင်ရင်ကုမ္ပဏီတို့ဖက်ဆက်လုပ်မဲ့စီမံချက်ဖြစ်ပြီးကချင်ဘက်က30ရာခိုင်နှုန်း၊ယူနန်ဘက်က80ရာခိုင်နှုန်းပိုင်ဆိုင်လိမ့်မယ်လို့သိရပါတယ်။မြေဧက80မှာဒေါ်လာ30ကျော်ယင်းနှီးမြှုပ်နှံမှုစီမံကိန်းဖြစ်ပါတယ်။ကမ်ပိုက်တီမှာယင်းနှီးမဲ့တရုတ်ကုမ္ပဏီဟာမြစ်ကြီးနားစီးပွားဖွံ့ဖြိုးရေးဇုံကိုတည်ဆောက်နေတဲ့ယူနန်ထန်ချုံဟုန်ညင်အုပ်စုရဲ့လက်အောက်ခံလုပ်ငန်းတစ်ခုဖြစ်ပါတယ်။လက်ရှိကမ်ပိုက်တီကုန်သွယ်ရေးစခန်းဟာ1ဧကလောက်သာရှိပါတယ်။တရှိမပြောကိုကမ်ပိုက်တီကတဆင့်ယူနန်ကိုတင်ပို့တာများပြီးဆန်ပြောင်းဘူးရာဘာတန်ဆတာတွေကိုလည်းတင်ပို့ပါတယ်ယူနန်ကနေတက်မြေဩဇာစားသုံးကုန်ပစ္စည်းမော်တော်ဆိုင်ကဲနဲ့အပိုးပစ္စည်းတွေတင်သွင်းပါတယ်နေ့စဉ်ကုန်တင်ကားအစီး200က500အထိဖြတ်တန်းသွားလာတဲ့စခန်းဖြစ်ပါတယ်
ဒေတာကနေရဲ့နာမည်ကိုသုံးပြီးစိုက်ပျိုးနေတဲ့တရုတ်ပိုင်တရှိငပြောချန်တွေအများဆုံးရှိတဲ့နေမြေဟာဝိုင်းမော်ဗမော်မိုးမောက်ရွှေကူစတဲ့မြို့နယ်တွေဖြစ်ပါတယ်ဒီမြို့နယ်တွေအထိတရုတ်ကုန်တင်ကားကြီးတွေဝင်ရောက်ပြီးငပြောသီးတွေတည်ယူကြပါတယ်ကမ်ပိုက်တီစခန်းမှာအစစ်အဆေးမလုပ်နိုင်တဲ့အတွက်ငပြောသီးအပြင်ယူနန်ကိုဘာပစ္စည်းတွေတည်ဆောင်သွားနေတယ်ဆိုတာမသိနိုင်ပါဘူးကုန်တင်ကားကြီးတွေကြောင့်လမ်းနဲ့တံတားတွေပျက်စီးလာရပါတယ်ဒီကိစ္စကိုပြည်နယ်လွှတ်တော်မှာတင်ပြပေမဲ့အရေးမယူနိုင်သေးကြောင်းသိရပါတယ်ကမ်ပိုက်တီနယ်စပ်ကုန်သွယ်ရေးစခန်းကိုအဆင့်မြင့်ပြီးမှသာတရှိငပြောတည်ယူတဲ့ကားကြီးတွေအပါအဝင်အခြားကုန်ပစ္စည်းတွေကိုစစ်ဆေးနိုင်မယ်လို့ကချင်ပြည်နယ်ဗန္ဓာယီဝန်ကြီးဌာနကဆိုပါတယ်
လက်နက်ကင်ပြိပက်ကဖြစ်ပေါ်တဲ့ကချင်ပြည်နယ်မှာအာဏာပိုင်တပ်ဖွဲ့အမျိုးမျိုးနဲ့အစင်ပြေတလို့တရုတ်ကလောက်ကင်စားတောင်းနေတာကြာပါပြီ။ကြောင်မြင့်တဲ့တစ်လုံငန်းမှာအရင်ဆုံးတရုတ်ကဝင်ရောက်ပါလေ။အခုတော့လေယာစီးပွားရေးကတရုတ်လုပ်ငန်းတွေသိတာတင်ရှားလာပါလေ။ကချင်ပြည်နယ်မှာတင်တရှုငပြောဆိုင်ကင်းဧကတသိန်းခွဲလောက်ရှိတယ်လို့သိရပါတယ်။နားလည်မှုယူပြီးစိုက်ပျိုးတာရှိတယ်လို့အထင်အဓမ္မမြေသိမ်းပြီးစိုက်ပျိုးတာလည်းရှိပါသေး။ဝိုင်းမော်မြို့နယ်မှာသဘောတူညီချက်နဲ့စိုက်ပျိုးတာ40ရာခိုင်နှုန်းလောက်ပဲရှိပါလေ။တရှုငပြောလုပ်ငန်းရပ်ဆိုင်ထားရတဲ့အတွက်ဒေသခံရွာသား9ဦးကိုရိုးဆက်ကျေပွင့်အမေရိကန်တရုတ်ကုမ္ပဏီကလျော်ချင်းငွေကျပ်သိမ်းပေါင်း 1,000 ကျော်တောင်းတဲ့အမှုကိုလူသိများပါလေ
။တရှုငပြောစိုက်ခင်းနဲ့ပတ်သက်ပြီးအငင်းပွားလို့ဒေသခံရွာသားတွေကိုကုမ္ပဏီတစ်ခုက2018မှာတရားစွဲတဲ့အခါရွာသားတွေကိုထောင်ဒဏ်6လသို့မဟုတ်ဒဏ်ငွေကျပ်5,000ပေးဆောင်ဖို့ဝိုင်းမော်မြို့နယ်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်။ပြည်ထနာဖြစ်လွန်တဲ့အတွက်ငပြောဆိုင်ခင်းတွေကိုစည်းကမ်းတကျထိမ့်သိမ်းကုတ်ခဲ့ပြီးဒေသခံတွေကိုအနေအမဖြစ်စေဖို့ပြည်ထောင်စုအစိုးရကိုအမျိုးသားလွှတ်တော်ကလွန်ခဲ့တဲ့နှစ်ကတိုက်တွန်းခဲ့ပါတယ်။ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်မရဘဲတရှုငပြောဆိုင်ခင်းတွေဟာတရားမဝင်ပေမဲ့ဒေသဆိုင်ရာအာဏာပိုင်နဲ့နားလည်မှုယူပြီးစိုက်ပျိုးနေတာဖြစ်ပါတယ်။စည်းကမ်းမရှိစိုက်ပျိုးတာကြောင့်သဘာဝပတ်ဝန်းကျင်ကိုရောဒေသခံတွေရဲ့ကျန်းမာရေးကိုပါအနေရပေးနေတယ်လို့ဆွေးနွေးသွားကြပါလေ
။တရှုငပြောစိုက်ပျိုးရေးကိုဘိန်းအစားထိုးစိုက်ပျိုးရေးအနေနဲ့ကချင်းပြည်နယ်မှာ2006လောက်ကတည်းကစတင်လုပ်ကင်လာပါလေ။ငပြောသည့်အားလုံးတစ်ပြိုင်တည်းကြီးထွားသီးပွင့်ပြီးအထွက်တိုးတာကြောင့်ရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေများလာပါလေ။ဓာတ်ပြင်ဩဇာပိုးသတ်ဆေးကိုသုံးပေမဲ့စီးကပ်မရှိတဲ့အတွက်ရေမြင့်ညင်ရမ်းမှုတွေများလာပါလေ။ဓာမီဩဇာနဲ့ပိုးစားစည်းအနံ့စိုးကိုတစ်နှစ်ပတ်လုံးရှူရှိုက်နေရတဲ့ကျေးရွာတွေရှိလာပါတယ်။တရှုငပြောဆိုင်ခွင်းတွေဒုက္ခပေးပုံကိုဒေသခံတွေတိုင်ကြားပြီးမှငပြောချမ်းရှင်ကိုလက်နက်ကင်တွေကအကာအကွယ်ပေးထားလို့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။တိုက်ပွဲတွေဖြစ်လို့စွန့်ခွာသွားကြတဲ့ကျေးရွာတွေမှာငပြောဆိုင်ခွင်းတွေတိုးချဲ့တဲ့တရုတ်တွေလည်းရှိလာပါတယ်။ဒီနေရာကိုအစိုးရတိုက်ရဲခွင့်ပြုချက်မရဘဲမသွားနိုင်ပါဘူး။တရုတ်ငပြောနယ်ပတ်သက်ပြီးတရုတ်ကုမ္ပဏီနဲ့ဒေသခံတွေအကြွားတင်းမာမှုတွေရှိလာပါလေ။ယူနန်ကဝင်လာတဲ့တရုတ်စိုက်ပျိုးရေးလုပ်သားအရေးအတွက်ကိုမခန့်မှန်းနိုင်ဘူးလို့ကချင်းပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးမနစ်ကပြောပါလေ။မင်းဆက်စကန်းတွေကနေယာယီနေထိုင်ခွင့်ယူပြီးဝင်လာသူ6,000လောက်ရှိနိုင်တယ်လို့သိရပါလေခင်ဗျာ။
ဒီလိုပဲကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါထိတိယရောက်ကာကွယ်နိုင်ပုံအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရာခနန်းစဉ်စတက်လာချိန်မှာဆေးဝါးနံတချို့ကိုလည်းစကူးလာတာမို့အားလုံးစနစ်တကျကာကွယ်သင့်ပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အခုလိုစနစ်တကျမကာကွယ်နိုင်ရင်တော့အလျင်အမြန်ကူးစက်ကုန်နိုင်တာကြောင့်ဘယ်လိုထိရောက်ကာကွယ်ဖို့အရေးကြီးနေပါလဲ။ဒီလူနာတွေကိုအနိကထိတွေ့ရပြီးထိရောက်တဲ့ကာကွယ်မှုတွေလည်းလုပ်နေတဲ့အရေးပေါ်ထုကုနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကဗမာခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်။ Okay ရေးပေါ်ထုကုဆရာဝန်ကြီးဗမာခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီ COVID-19 virus ကူးစက်မှုကဒီသုံးပတ်ကျော်အတွင်းမှာပေါ့ဆရာနော်ဆယ်ကနန်းတွေရတယ်အခုဆိုရင်ရာကနန်းကိုစပြီးမြင့်တက်လာတဲ့အချိန်မှာပြည်တွင်းမှာလည်းဒီအချင်းချင်းကူးစက်တာတွေရှိလာပြီးတော့ဆေးဝါးနံတချို့လည်းတဖြည်းဖြည်းစကူးစက်ခံလာတာကြောင့်ပြည်သူတွေကြားမှာတော့ဆရာဒီကြီးလန့်စားစားပေါ့နော်စိတ်ရမှုတွေကလည်းမြင့်မားလာနေတာမို့အခုလိုဒီလူနာတွေကိုအနီးကပ်ကိုယ်တိုင်ထိတွေ့ရပြီးကိုယ်တိုင်နဲ့ထိရောက်တဲ့ကာကွယ်မှုတွေလုပ်နေနိုင်တဲ့ဆရာအနေနဲ့တခြားသူတွေကိုလည်းအလားတူထိတွေ့ရအောင်ကာကွယ်နိုင်ပေါ့ဆရာနော်ပြည်သူတွေရောဆေးဝါးနံတွေရောအတွက်အဓိကဘလူကာကွယ်တင်တာကိုစပြီးတော့ရှင်းပြပြပါလားဆရာ။
ကျွန်တော်တို့ကနေကင်နေတိုင်းရန်ကုန်ဆေးဝန်ကြီးမှာဒီနေ့ကို80 90အနည်းတန်းကိုဗစ်တန်လျာရှိတဲ့လူနာတွေကိုကုသပေးနေရနေပြီးတော့အဲ့ဒီနေ့နှစ်ယောက်တော့ဆိုတော့နေတိုင်းပေါ့စတီတွေ့နေရတာပေါ့နော်။ဒီယောဂါအားလည်းကုသမှုအားလည်းမြန်ဆန်နေသူများအားလည်းကြောက်ရွံ့နေတဲ့ယောဂါဖြစ်တဲ့ချိန်မှာကျွန်တော်ဆေးဝန်နဲ့နေလည်းပဲကာကွယ်တင်တဲ့ဟာတွေကိုကာကွယ်တဲ့အတွက်ကြောင့်ဆေးဝန်နဲ့နေတဲ့ကနေပြီးတော့အများကြီးကုသခံရပြီးတော့ပေးချတဲ့အထိဖြစ်သေးဘူးပေါ့။သာဘာလို့ပြတ်တာလဲလို့ဆိုတဲ့အခါကျရင်တတ်မှတ်ထားတဲ့စီရင်စည်းကမ်းနဲ့လုတ်တင်လုတ်ထိုက်တဲ့ကာကွယ်ရေးတွေကိုလုပ်ရင်ကျွန်တော်တို့က safe ဖြစ်နိုင်တယ်ဆိုတဲ့အကြောင်းကိုပြောချင်တာပါ။ဒီလိုပဲလူလူအနေနဲ့လည်းစနစ်တကျသာ ကျမရင်းအားလုံးဝင်ကြီးဌာနကနေပြီးတော့ထုတ်ပြန်ထားတယ်။ဆောင်ရွက်ရမယ့်အချက်တွေအကုန်လုံးကိုနိုင်နိုင်မယ်ဆိုရင်ဒီကုသမှုဟာအရင်ကတည်းကကြောက်နေကြရမလို့ဘူး။ဒါပေမဲ့မကြောက်ရဘူးလည်းမဟုတ်ဘူး။ဒါကိုလွတ်လွတ်လပ်လပ်နဲ့မလိုက်နာပဲနဲ့နေမယ်ဆိုရင်လည်းအလင်းမြန်ကုသတဲ့အခြေအနေရှိတာပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ပြည်သူတွေအတွက်ကိုအဓိကဒီထိရောက်နိုင်မယ့်နေလန်းလေးကိုရှင်းပြပေးပါဦး
။ COVID-19 ဆိုတဲ့ virus ကမျက်နှာတစ်ဝိုက်မှာရှိတဲ့နှာခေါင်းတို့ပါးစပ်တို့ဒီမျက်စိတို့အဲ့ဒီနေရာကိုကျောက်လာပြီဆိုအဲ့ဒီလမ်းကြောင်းနေရာနေတဲ့ဆက်အဆုတ်ထဲကိုရောက်ပြီးတော့အဆုတ်ထဲမှာဒုက္ခပေးရမယ်။အဲ့ဒီတော့ဒီပိုးမျက်နှာတစ်ဝိုက်မရောက်အောင်ဘယ်လိုကာကွယ်မလဲပေါ့။နံပါတ်1အရေးကြီးဆုံးချက်ကတော့လက်ကိုကြိကြိကြာကြာဆေးတာ။မက်စကားဆေးတာတို့ရိုးရတကားလက်ကင်မှုတို့သပွဲတို့စားဥစားရံတို့ဒီလိုမျိုးတွေကစားဟိုလူကင်ဒီလူကင်နဲ့အဲ့လိုဆိုရင်လက်ကိုသမထားတဲ့နေလန်းနေတိုင်းပေးချာဆင်ကျအောင်ဆေးဖို့လို့။အဲ့ဒီလက်ကအများကြီးကိုမျက်နှာရှိကိုအမြဲတမ်းကြာကြာနေမျက်နှာကိုင်ပြီးလဲနှာခေါင်းကိုင်ပြီးလဲဗျက်ကိုင်ပြီးလဲစားတယ်တောက်တယ်ကြည့်တယ်ဒီလိုသဘောမျိုးတွေရှိနေတဲ့အတွက်ကြောင့်ကိုယ့်ရဲ့လက်ကကိုယ့်ရဲ့ဒီမျက်နှာပိုင်းကိုတွေ့ထိမှုအနည်းဆုံးပေါ့အင်္ဂလိပ်လိုပြောရင် not touch to the face ပေါ့အဲ့ဒီ touch ကိုတကယ်လို့ကကာကွယ်နိုင်မယ်ဆိုရင်ဆေးပဲသွားသွားလှုပ်ထဲမှာပဲလှုပ်လို့ကိုယ့်မျက်နှာကိုကိုယ့်လက်နဲ့ပြန်မကိုင်မိအောင်ဒါအလေးအကျဉ်းဒါတော်တော်တော်ခက်ခဲပါတယ်ဒါပေမဲ့တပြေးတပြေးနဲ့ကိုဒီဟာကိုသတိပြုပြီးတော့ကနေ့ပြန်နေမယ်ဆိုရင်ဒါကနည်းနည်းကုသမှုတော်တော်လေးရောချတယ်။အမှန်တကယ်တော့ဒီလမ်းကြောင်းတွေကိုဒီကနေပြီးတော့ယောဂဘုတစ်စက်မဝင်အောင်အခုတစ်စက်တော့ပြတ်နေနှာခေါင်းစီးပေါ့နော်နှာခေါင်းစီးဆိုတာကတော့ max ပေါ့ခုနကပြောတဲ့ touch ပြီးရင်ကျွန်တော်ဆိုလိုချင်တာကတော့ max ပေါ့ဒီ max ကိုဒီလူလူအနေနဲ့အပြင်မှာသွားတဲ့အခါမှာမတရားမတရားနဲ့အနီးကစကားပြောတဲ့အခါမှာဈေးသွားဝယ်တဲ့အခါမှာအစကားစီးတဲ့အခါမှာဒီလူမျိုးတွေမှာ max တက်တက်မှာနောက်တစ်ခုကကျတော့ကျောင်းပြောင်းနေရသူကဒီအစ်စ်ရှင်လမ်းကြောင်းကတစ်စိမ့်ချောင်းစိုးတာနာချီတာစကားပြောတာဒီကနေပြီးတော့ဒီထဲကိုပြန့်လွင့်ပြီးတော့ကူးနိုင်တာဖြစ်တဲ့အတွက်ကြောင့်တယောက်နဲ့တယောက်နဲ့ social distancing ခေါ်တာပေါ့နော်ကျောင်းနဲ့တယောက်နဲ့လူစုလူဝေးမဖြစ်အောင်နေဖို့နဲ့နောက်ချောက်ပြေးကွာနေစကားပြောဖို့အဲ့တော့လူစုလူဝေးဆိုတဲ့ကိစ္စကြီးကျွန်တော်ဗမာနိုင်ငံမှာပဲကြည့်လေအခုလောလောဆယ် case ပေါင်း100ကျော်ထဲမှာတဝက်ကျော်ဟာပွဲတော်တစ်ခုမှာနော်ဒီတီဝိုင်းဆော်ပြမှုတွေရောတရားနာပွဲတော်ဒီလိုမျိုးတွေနဲ့အဲ့ဒီသင့်လူကတဝက်ကျော်ပါနေတာကိုတော့တွေ့ရ။အဲ့ကျတော့ဒီလူစုလူဝေးဟာ COVID-19 ကိုပြန့်နှံ့စေတဲ့နေရာမှာထိတ်ဆုံးဝင်နေရှိတယ်ဆိုတာကိုဒါတာရကပြတဲ့သဘောပဲ။ကိုရီးယားမှာဆိုတဲ့ဒီ charge ကပဲပေါ်တယ်။ကျွန်တော်တို့ဗမာပြည်မှာလည်းပဲဒီကနေပဲခုန case 340ရှိရနေပြီးတော့ယာကျော်ဖြစ်သွားတယ်အကြောင်းအရာလည်းပဲဒီကနေလာတော့ social distancing လို့ခေါ်တဲ့ကိစ္စအားလည်းအရေးကြီးတာပေါ့နော
်။ဟုတ်ကဲ့ဆရာ။နောက်ဆေးဝန်ထမ်းတွေတက်ကောဆရာကြီး။
ဒါကျွန်တော်တို့ရဲ့ဒီ senior citizen တွေမှာတော့ဤသူမဆိုလိုက်လာရမယ်ကိုကိုကိုကာကွယ်တဲ့ပစ္စည်းတွေဖြစ်တဲ့ PPE တို့ဒီလိုမျိုးတွေကိုတိတိကျကျဝတ်ဆင်ပြီးတော့ခြံတွေ့တာပေါ့နော်အဲ့တော့ကျွန်တော်ဆေးဝန်ထမ်းတွေမှာအဲ့ဒီစီမင်းစီကံအတိုင်းတိတိကျကျနိုင်လာတဲ့လူတွေဆိုရင်အခုအချိန်ထိတရားမှကူးစက်ခြင်းမခံဘူးဆိုတာကိုကျွန်တော်တွေ့ရတယ်အဲ့ဒီစီမင်းစီကံတွေကိုထောက်ကဲ့ရေသို့မဟုတ်ရင်လည်းပဲအကြောင်းမျိုးမျိုးကြောင့်ကျွန်တော်ရှိမှဆေးဝန်တယောက်ကူးသွားတယ်ဒါလည်းပဲဒီလိုပဲသူကဒီ PPE break ခေါ်တာပေါ့နော် PPE break ကိုနည်းနည်းလေးဂရုမစိုက်မိလိုက်တာနဲ့ကိုယ်စကြင်ခံရတာ
ပေါ့နော်ဟုတ်ကဲ့ဆရာဒီနေရာမှာစေဝန်တန်းတွေအတွက်အဓိကတန်ရရဲ့အရှိဆုံးအနေထားမျိုးဟာ
ချို့လူနာတွေကအရန်ကိုစိုးနေတဲ့အခြေအနေမျိုးတွေရှိတယ်အမောဖောက်နေတဲ့အခြေအနေမျိုးတွေဒီလိုလာတဲ့လူနာတွေမှာစေဝန်တန်းတွေအတွက်အရေးကြီးတာကတော့ဆေးသွင်းရမယ်ဆေးထိုးရမယ်ချွဲဆုပ်ရမယ်သက်ရှူလမ်းကြောင်းနဲ့ပိုက်ထည့်ရမယ်ဗန်တလီတာတင်ရမယ်သက်ရှူစစ်တွေနဲ့ရှူခဲအဲ့လိုအခြေအနေမျိုးအသေးအံအသက်ကယ်ကူတာရတဲ့အခြေအနေမျိုးတွေမှာလူနာချောင်းဆုပ်မယ်တမ်းမယ်ဒီလိုသဘောမျိုးတွေနဲ့အဲ့မျိုးအခြေအနေမျိုးမှာတော့စေဝန်တန်းတွေအတွက်အရန်ရေးကြည့်တယ်။အရန်ရေးကြည့်တော့ကျွန်တော်တို့ရဲ့ PPE အစိတ်ပိုင်းတွေအားလုံးမှာကျွန်တော်ဆရာဝန်တွေအတွက်အရေးကြီးဆုံးကတော့ N95 mask ပဲ။ N95 mask အစစ်ကိုတိတိကျကျနှာခေါင်းစည်းမှာတိတိကျတက်စင်တာရဲ့အများကြီးကာကွယ်နိုင်တာပေါ့နော်။ပြီးတော့ N95 ကရတရားလူတွေရောတက်ရမှာလားဆိုတော့တက်เสียမလို့သူတို့က social distancing ကိုလုပ်လို့ရတယ်။ရိုးရိုး mask ကိုတက်ထားရုံနဲ့လည်းမကူးဆက်ဘူးဆိုတော့ကဘောမှာလည်းသူတက်တည်ရှိပြီးသားပါ။ဟုတ်လို့သူတို့ကလူနာဆိုတဲ့လူနဲ့သူကနီးနီးကပ်ကပ်ကျွန်တော်တို့မှတစ်ခါလေးကြာရင်ဒီအသက်ရှင်နေကြောင်းနဲ့ပိုက်ထည့်တဲ့အခါမျိုးကြာရင်မမြင်ရလို့ခေါင်းအုံကိုသူ့မျက်နှာနဲ့ကိုယ့်မျက်နှာနဲ့ထိသူနေပါချိုးသားရတဲ့လူတွေအဲ့ဒီလူတွေအတွက် N95 ကအရေးကြီးပါတယ် N95 mask ကဆေးဝန်ထမ်းတွေအတွက်အစင်းသိရှိဖို့အတွက်ဒါ reserve လုပ်ထားမယ်တဘောရှိပါတယ်။ဘာကြောင့်လဲဆိုတော့ COVID-19 ရဲ့အချိန်ကာလဘယ်နှလကြာမယ်နှစ်နှစ်ချီမယ်ဒါလည်းမပြောနိုင်တဲ့အခါမှာတနည်းနည်းများ N95 mask တွေအကုန်လုံးသုံးစရာမရှိတော့အောင်အမေရိကန်ဆိုလဲ shortage ရှိတယ်လို့ဖြစ်ခဲ့ရင်ကျွန်တော်ဗမာပြည်အတွက်အများကြီးရေးကြည့်ပါတယ်ဆေးဝန်ထမ်းတွေဖြစ်ရင်ဒီလူတွေကိုကုပေးမဲ့ဆေးဝန်ထမ်းလည်းမရှိနိုင်ဘူးရှေ့လျှောက်အဲ့လိုဖြစ်မှာဆိုလို့ကျွန်တော်တို့ကလူတွေကိုတယောက်နဲ့တယောက်နဲ့မကူးဆက်ရေးအဓိကအရေးကြီးပါတယ်တကယ်လို့ခုနကကူးဆက်မှုတွေများလာလေလေ စေယုံကြီးစေကန်းနေမှာဝင်ပြီလာလေလေဝင်ပြီတဲ့မှာဒီမတ်ကန်နေစလို့ shortage ကြီးဖြစ်လာလေလေခြေလက်ပက်လေရိုက်ပြီးတော့ကျိုးနိုင်ငံတွေဟာဒီလိုခြေလက်ပက်လေရိုက်ပြီးတော့တည်ဆုံမှုမျိုးတွေတက်လာတာတို့ကိစ္စပို့ပြီးတော့များလာဒီလိုအခြေအနေမျိုးကျွန်တော်တို့ရောက်ခံလို့မဖြစ်တဲ့အတွက်ကြောင့်ဒီလိုလူလူအနေနဲ့လည်းပဲကမ္ဘာတိုင်းစီမီစကန်နဲ့လိုက်လာပြီးတော့ကာကွယ်နေနိုင်ရင်ကျိုးတို့အရန်ကြောက်ဖြစ်မှာရှိပါအောင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကတစည်းတနက်နက်ပြစ်ခတ်ခံရပြီးတော့ရင်မောင်းတဦးသေဆုံးသွားပြီးကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလဝမြို့ပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းတဦးနဲ့ကလေးငယ်နှစ်ဦးသေဆုံးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ကိတ်လွေကျဲကနေတဆင်မြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေ့ပြောင်းအလုတ်သမားတွေကိုနေရက်ဒေသအသီးသီးကိုပို့ဆောင်ပြီးတီချာစောင့်ကြည့်သွားမယ့်အကြောင်းလေးကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်ရာမောင်တံတားအနီးမှာကပ္ပကျမ်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကားတစီလက်နဲ့ငယ်နဲ့ပြစ်ခတ်ခံရတဲ့အတွက်ရင်မောင်းကိုပြည်စုံဝင်းမောင်တည်ဆုံသွားပြီးတခြားကျမ်းမာရေးဝန်ထမ်းတဦးဖြစ်တဲ့ဦးအောင်မျိုးဦးမှလည်းစစ်သွေးဆေးရုံမှာဆေးကုသမှုခံယူနေရပါတယ်။သူတို့ဟာဒီလ20ရက်နေ့ကညနေပိုင်းမှာရခိုင်ပြည်နယ်ကကိုဗစ် -19 ရောဂါပိုးရှိမရှိစောင့်ကြည့်ခံရသူတွေရဲ့ခွဲနမူနာတွေကိုရန်ကုန်ကိုပို့ဆောင်ဖို့အသွာရမောင်တံတားမှာအခုလိုပြစ်ခတ်ခံရတာဖြစ်ပါတယ်ဒီပြစ်ခတ်မှုကိုရခိုင်တပ်မတော် AA အဖွဲ့ကပြစ်ခတ်တာဖြစ်တယ်လို့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပေမဲ့အဲ့ဒီ WHO ဝန်ထမ်းတွေစီးလာတဲ့ကားဟာရမောင်တံတားမှာလုံခြုံရေးယူထားတဲ့အစိုးရတပ်ဖွဲ့ရဲ့ခွင့်ပြုချက်နဲ့ရမောင်တံတားကိုဖျက်ဆီးနေစဉ်ခွင့်ပြုလိုက်တဲ့တပ်ဖွဲ့ကလက်နက်ငယ်တွေနဲ့နောက်ကနေပြစ်ခတ်ခဲ့တာဖြစ်တယ်လို့ရခိုင်တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာ WHO အဖွဲ့ကလည်းအခုလိုမြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့သူတို့ဝန်ထမ်းတဦးတည်ဆုံရတဲ့အတွက်ဝန်းနေတဲ့အနေနဲ့အလံတဝက်ချထားပြီးဒီဖြစ်စဉ်ကိုဆက်လက်စုံစမ်းသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်
ချင်းမီနယ်ပလောက်ဝမြို့ပေါ်မြန်မာစစ်ပွားရေးပန်းနယ်ဧပြီလ22ရက်နေ့ညနေပိုင်းမှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းစီးမသူအပါဝင်ကလေးနှစ်ဦးတိတ်ဆုံးသွားခဲ့ကြောင်းမြို့ခံတွေကပြောပါတယ်ပလောက်ဝမြို့ရရှိဘက်ကကလတန်စီမံကိန်းတောင်ကုန်းပေါ်မှာရခိုင်လက်နက်ကိုင်အေဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲတွင်ကြားလာတဲ့လက်နက်ကြီးလို့မြို့ခံတွေကပြောပါတယ်အဲ့ဒီနေ့မနေ့ပိုင်းကလည်းပလောက်ဝမြို့တစ်ဖက်ကမိစာကျေးရွာနီးစိုက်ခင်းတဲ့ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ဟင်းရွက်ခုနေသူမျိုးရမီသူလည်းတည်ဆုံသွားခဲ့ပါတယ်။အေအေကိုမတရားသိမ်းတဲ့အချမ်းဖက်ဖွဲ့စည်းပြီးအစိုးရကတတ်မှတ်ကြေညာလိုက်တဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောက်ဝမြို့တွေမှာအပြန်လှန်တိုက်ပွဲတွေပိုပြင်းထန်လာပါတယ်။
ဂျပန်အခြေစိုက်နစ်ပွန်ဖောင်ဒေးရှင်းငွေကြေးထောက်ပံ့မှုနဲ့မွန်ပြစ်သက်ပါတီတပ်ဖွဲ့ဝင်တွေအတွက်ဆောက်လုပ်ပေးနေတဲ့တံဖိုးနယ်အင်အားတွေကိုလာမယ့်အောက်တိုဘာလကုန်မှာလုပ်ငန်းအပြီးတက်ရမယ်လို့မွန်ပြစ်ပါတီကတည်ရပါတယ်။အဲ့ဒီတံဖိုးနယ်အင်အားစီမံကိန်းကိုမွန်ပြစ်သက်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးချောင်းဖြားဒေသကဂနီ၊ပနန်းပုံ၊ပတာ၊ညီစာ၊ကြောခ၊ဘရုစတဲ့ကျေးရွာအနီးတစ်ဝိုက်မှာအကောင့်ထဲပေါ်နေတာဖြစ်ပြီးအင်အားတစ်လုံးကို360ကြောတံဖိုးနဲ့အင်အားစုစုပေါင်း330လုံးဆောက်လုပ်ပေးနေတာဖြစ်ပါတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မွန်ပြည်နယ်အစိုးရတို့ပူးပေါင်းညှိနှိုင်းပေးမှုနဲ့မွန်ပြည်သက်ပါတီနယ်မြေဘက်ဆောင်ဒေသဖွံ့ဖြိုးရေးစီမံကိန်းအဖြစ်တံဖိုးနဲ့အင်အားတွေအပါအဝင်မွန်အမျိုးသားပညာရေးကျောင်းစီပခန်းနေအောင်ချီ3ဆိုလာလျက်စင်မီတက်ဆင်ပေးတဲ့လုပ်ငန်းတွေအပါအဝင်ငွေကျပ်သိန်းပေါင်း 6,000 ကျော်တံဖိုးအကုန်ကျခံပြီးနစ်ပွန်ဖောင်ဒေးရှင်းကနေထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာမွန်ပြစ်သက်ပါတီကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စေရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ပါတယ်။
ယောဂကူးစက်မှုကာကွယ်လှုပ်ဆောင်တာလူသားတိုင်းတာဝန်ဖြစ်တဲ့အတွက် KNU ဆောင်ရွက်နေတဲ့ COVID-19 ယောဂကာကွယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကမကကွယ်သင့်ဘူးလို့ KNU ကတုတ်ပြန်ပြောဆိုပါတယ်။မွန်ပြည်နယ်တထုံကရိုင်ဘက်မှာ KNU တပ်မတဲ့တပ်ဖွဲ့ကလမ်းဖြတ်တန်းသွာလာတဲ့သူတွေကိုအပူချိန်တိုင်းချင်းနဲ့စစ်ဆေးမေးမြန်းမှုတွေလှုပ်ဆောင်တာရှိတဲ့အတွက်ကန့်သတ်ခရီးသွားခြင်းနဲ့လူစုလူဝေးဖြစ်စေနိုင်တာကြောင့်ဆိုပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဝမှုကြီးမျိုးမီနန်ကဧပြီလ18ရက်နေ့ကကန့်ကွက်စာထုတ်တဲ့ပုံမှာ KNU ကအခုလိုပြန်လည်တုတ်ပြန်တာလည်းဖြစ်ပါတယ်တကဘာလုံးကယောဂမပြပွားအောင်ကြိုးစားဆောင်ရွက်နေတဲ့အချိန်မှာအသူတကွာပူပေါင်းဆောင်ရွက်ရမယ်စားအစိုးရကအခုလိုကန့်ကွက်တာဟာစိတ်မကောင်းဖြစ်တာလို့ KNU ဘိုကသူတွေတွင်းမှုနှင့်ဗတူဆောလာထွန်းကပြောပါတယ် COVID-19 ယောဂကာကွယ်ထိန်းချုပ်ဖို့အတွက်အစိုးရကလူသူလိုက်နာရမယ့်စည်းကမ်းချက်တွေထုတ်တာရှိတယ်လို့ KNU ကရင်မျိုးသားစည်းရုံးထိန်းချုပ်တဲ့ခရိုင်တီးတီးမှာလည်းယောဂကာကွယ်ဖို့အတွက်ကျန်းမာရေးစစ်ဆေးမှုတွေကိုလှုပ်ဆောင်ပြီးဒေရန္တရမိတ်တွေကိုလည်းထုတ်ပြန်ထားပါတယ်
ကိုဗစ်19ကူးစက်မြန်ယောဂထိန်းချုပ်နိုင်ဖို့အတွက်ရှမ်းပြည်နယ်55မြို့နယ်ကတန်လွင်အရှိချမ်းကအထုဒေတာ9မြို့နယ်ကလွဲလို့ကြံ48မြို့နယ်ကိုညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ဧပြီလ20ရက်နေ့ကစပြီးမေလ19ရက်နေ့အထိည10နာရီကနေမနက်4နာရီအချိန်တော်တွင်ဒေတာခံလူထုတွေနေအိမ်ကနေမထွက်ရလို့ထုတ်ပြန်ထားပါတယ်။သို့ပေမဲ့ကျူးလွန်တဲ့သူတွေကိုဘယ်လိုအရေးယူမလဲဆိုတာတော့မပါရှိပါဘူး။လက်ရှိရှမ်းပြည်နယ်မှာကိုဗစ်19တန်တရာလူနာ200ကျော်ရှိနေပြီးကူးစက်ခံရကြောင်းအတိပြုထားတဲ့လူနာ6ဦးရှိပြီဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ COVID-19 ရောဂါပြန့်ပွားကူးစက်မှုတွေကြောင့်ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ဂိတ်လွေကျေကနေတဆင့်မြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုသက်ဆိုင်ရာနေရက်ဒေသအသီးသီးကိုပို့ဆောင်ပြီးควอရန်တင်းထားပြီးစောင့်ကြည့်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးပါမယ်ရှင်
။ပြန်လည်ရောက်ရှိလာကြတဲ့ရွှေပြောင်းလုပ်သမားတွေကိုမြစ်ချင်းနားမြို့စီတာပူရက်ွက်ရှိဂုံတင်ဂုံချစခန်းမှာခိတ္တနားယူစီပြီးအဲဒီကနေတစ်ဆင့်သက်ဆိုင်ရာနေရက်အသီးသီးကိုဆက်လက်ပို့ဆောင်ပေးသွားမယ်လို့ကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းကပြောပါတယ
်ကျွန်တော်တို့လူတွေကိုတို့တို့မြို့ကိုတို့တို့တစ်ခါတည်းပို့မယ်เนาะပြောပြတို့တို့မြို့နဲ့ဟိုမှာကွာရန်တင်းတစ်ခါတည်းနေရမယ်21ရက်ပစိကွာရန်တင်း21ရက်နေရမယ်ဖုန်းကွာရန်တင်း9ရက်နေရကျွန်တော်တို့ကဒီမှာ21ရက်ကွာရန်တင်းကျွန်တော်ထားမယ်နော်နေစမ်းမှာထားပြီးရင်တို့တိုင်းနဲ့ဒီမှာစကိုင်းမန္တလေးပေါ့လေတခြားကျွန်တော်အကြောင်းကြားမယ်အကြောင်းကြားတက်ဆင်တာတိုင်းနဲ့ပြည်နယ်အစိုးရအဖွဲ့ကြီးတို့လာလို့တော့မှတို့လူတွေကခေါ်လာခေါ်လာတော့ပေါ့เนาะ
တရုတ်နိုင်ငံယူနန်ပြည်နယ်ကြံဟောင်မြို့မှာကြံခုတ်တဲ့အလုပ်ကိုတွားရောက်လုပ်ကင်ခဲ့တဲ့ဟူပင်ကမိုင်းအေးမော်ကမြန်မာပြည်ကိုပြန်လာရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးခုလိုပြောပါတယ်။
လုပ်ပြီးတော့ပြန်လာတာမျိုးတော့မဟုတ်ဘူးချင်းအလုပ်ကလည်းမပြီးသေးဘူးပြီးတော့ပြန်ကျင်လာလည်းဖြစ်တယ်ကြောခုမြန်မာနိုင်ငံမှာလည်းဒီရောဂါရဖြစ်နေတယ်ဒီအဲဆိုပြန်ကျင်လာလည်းဖြစ်တဲ့အခါကျတော့ရောဂါနဲ့အတက်ခံလို့ပြန်ခဲ့ရတယ်ရောဂါဒီဘက်မှာလည်းဖြစ်နေတယ်ဘိုးဘက်မှာလည်းဖြစ်နေတယ်ဖြစ်မှဖြစ်တော့ခုမိသားစုနားမှာလည်းဖြစ်နေတာပေါ့နော်
တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းလုပ်သမား 18,000 ဝန်းကျင်လောက်ရှိမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ရွှေပြောင်းလုပ်သမားတွေအနေနဲ့နေရပြန်မယ်လို့ပြောဆိုလာတာကြောင့်နှစ်ဖက်တာဝန်ရှိသူတွေချိတ်ဆက်ပြီးလှုပ်ပေးနေရတာဖြစ်တယ်လို့လည်းကချင်ပြည်နယ်မြစ်ချနှမ်းမြို့ရဲ့မြို့နယ်အုပ်ချုပ်ရေးမှူးဦးတန်းဝင်းကခုလိုပြောပါတယ
်။ကျွန်တော်တို့က 10,000 ခွဲလောက်မှန်ထားတယ်။အဲမှာကီမဘက်ကကျွန်တော်က 8,000 လောက်ရှိတယ်။ဘမောခရင်ဘက်မှာ 4,000 လောက်ရှိတယ်။မြစ်ချနှမ်းကီမ 3,000 လောက်ရှိတယ်သိရတယ်။ဒါဆင်းအရာပေါ့။အဲ့တော့ကျွန်တော်တို့ကသက်ဆိုင်ရာအစိုးရအဖွဲ့ချင်းချိတ်ပြီးတော့ကျွန်တော်တို့ကဟိုဒီဗမော်အထိကိုလာခေါ်နိုင်ဖို့လည်းကျွန်တော်အစိုးရအဖွဲ့ဆောင်ရွက်မှာဖြစ်ပါတယ်
။မြစ်ချနှမ်းမြို့ကိုပြန်လာကြတဲ့ရွှေပြောင်းလုပ်သမားတွေကိုကွာရန်တင်းထားရှိမဲ့နေရာတွေကတော့တာဖွားတင်တန်းကျောင်း၊သူနာပြုကျောင်း၊မြစ်ချနှမ်းတက္ကသိုလ်၊ပညာရေးကောလိပ်၊နယ်စပ်ဒေသနဲ့တိုင်းဒေသလူငယ်ဖွံ့ဖြိုးရေးတင်တန်းကျောင်းစတဲ့နေရာ6နေရာစီစဉ်ထားပါတယ်
။ဆက်ပြီးတော့ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့ကာလအတွင်းကရင်ပြည်နယ်ဖျားသုံးစုဒေသမှာပြည်တော်ပြန်ရွှေ့ပြောင်းအလုပ်သမားတွေကိုမွန်ပြည်သက်ပါတီထိန်းချုပ်ရာဒေသတွေကိုပို့ဆောင်မဲ့လူပွဲစားတွေကိုအရေးယူသွားမယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။ COVID-19 ရောဂါထိန်းချုပ်နေတဲ့အခုလိုကာလမျိုးမှာထိုင်းနိုင်ငံကနေပြန်လာတဲ့မြန်မာအလုပ်သမားတွေအနေနဲ့မွန်ပြည်သက်ပါတီထိန်းချုပ်တဲ့ဖျားသုံးစုဒေသဂျပန်ရေတွင်းရွာနဲ့ကျန်တော့ရွာတို့ကိုမလာဖို့နဲ့လိုက်ဖို့ပေးတဲ့ပွဲစားတွေကိုဖမ်းဆီးရေးယူမယ်လို့ဝန်ဖြစ်တစ်ပါတီက AB လ17ရက်နေ့မှာမိတ်ထုတ်ပြန်ထားတယ်လို့ဝန်ဖြစ်တစ်ပါတီဖျားသုံးစုအုပ်ချုပ်ရေးဒေသအသွင်ရေးမှူးမင်းချမ်းဝန်ကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်
မိဘလုံးလေးရတဲ့ပွေချေတဲ့ပွေရပ်ကဲဒီမောကောတောင်းတောင်းတောင်းလား
လူပို့တဲ့ပွဲစားတွေကိုကျွန်တော်တို့တို့ရင်ဖမ်းဆီးပြီးတော့တန်ငွေပတ်9,000ဒါမှမဟုတ်အလုတ်ကျန်းထောင်တန်3လနဲ့တန်ငွေပတ်3,000ချမှတ်ရေးယူဖို့ဘိုးကမိတ်ထုတ်ထားတယ်ဒါပေမဲ့ပြန်လာသူတွေအနေနဲ့ကိုယ်နိုင်ငံသားပဲဖြစ်တဲ့အတွက်ကျွန်တော်နေရာကိုရောက်လာခဲ့ရင်တတ်နိုင်တဲ့လောက်တော့အကူအညီတော့ပေးရမှာပဲလေ
ပွဲစားတွေကအိမ်ပြန်လာမဲ့အလုတ်သမားတွေကိုနမ်းမှပြစ်ထားပြီးဒုက္ခဖြစ်နေမှာကိုလည်းစိုးရိမ်မိတယ်လို့ခရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်မြေမှတ်နှစ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးတင်မျိုးဦးကဆိုပါတယ
်ပွဲစားကတော့ဒီကံမလေးနောက်ဆုံးတစ်ခုပြောတာကအခုဒီကံမလေးမုံတော့ဝေးဆိုတော့ပွဲစားတန်းခုနဲ့မှချလာလို့ဒီကျွန်တော်လားနီးလာအိမ်သားမှာဒါလေးပြစ်ချလာတယ်ကျွန်တော်ကတိုင်းပစ်ချင်မှပြစ်ချလာတော့တန်းရှောက်တိုင်းကတော့ပြေးဝင်တယ်မတိုင်းတော့ပြေးလာပါလိမ့်သူလှောက်တော့အဲ့ဒါကိုကျွန်တော်အဲ့ဒါဘယ်လိုအဲ့ဒီမှာပြဿနာအကြီးကြီးတစ်ခုလုံးရင်းခဲ့အကြက်ဒုက္ခပါ
တိုင်းနိုင်ငံမှာရှိတဲ့မြန်မာအလို့သမားမိမိနေရပြန်သူတွေကိုဖမ်းဆီးတာတွေမလုပ်ဘဲနဲ့တိလျော်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီးနေရပြန်နိုင်ဖို့ဝန်ဆောင်မှုလုပ်ငန်းတွေချမှတ်ပေးသေးတယ်လို့လည်းအလို့သမားရေးစောက်ကြည့်သူတန်လွင်တိုင်းသတင်းချန်နယ်အက်ဒီတာကိုမင်းမင်းနွယ်ကအခုလိုပဲပြောပါဗျာ
အဲ့လိုမျိုးပိတ်လိုက်မယ်အဲ့လိုတတ်မှားလိုက်ရောအလို့သမားတွေဘက်ကခက်ခဲရန်ကြီးသွားမယ်အိမ်ပြန်လို့အဆင်ပြေအောင်ဝန်ဆောင်နေတဲ့လူတွေဒေသအာဏာပါတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့အလို့သမားတွေစနစ်တကျပြန်နိုင်ဖို့လှုပ်ဆောင်ပေးဖို့လိုတယ်လို့ထင်တာပဲ
ဖျားသုံးစုဒေသမှာထိုင်းနဲ့မြန်မာတရဝင်ဂိတ်ပိတ်ထားတဲ့အတွက်ဂျပန်ရေတွင်းနဲ့ကြံတော့ဂိတ်စခန်းတွေကနေတဆင့်ပွဲစားတွေလူအကျိုးဖို့လုပ်နေရတာဖြစ်ပြီးကိုဗစ် -19 ကာကွယ်တားဆီးရေးကွာရန်တင်းစောင့်ကြည့်နေတဲ့မြန်မာအာဏာပိုင်တွေမြို့ထဲဝင်ခွင့်မပေးတဲ့အတွက်ပြီးခဲ့တဲ့သတင်းဘက်ကမြန်မာအလို့သမား140ကျော်ဂျပန်ရေတွင်းမှာပိတ်မိနေပြီးနှညတာတောင်းတင်းခဲ့ပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကသတိတနက်နဲ့ပြစ်ခတ်ခံရတဲ့အတွက်ရင်မောင်းတဦးသေဆုံးပြီးတခြားကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလက်ဝါမြို့ပေါ်မြမစည်းပွားရေးဗန်ထဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းတဦးအပါအဝင်ကလေး2ဦးစုစုပေါင်း3ဦးသေဆုံးသွားခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူပေါင်း2,000,000လောက်ရှိနေပြီးသေဆုံးရသူက3,900,000လောက်ရှိနေတယ်လို့ကျသဘရီနဲ့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American ပြည်တော်စုမှာလက်ရှိဖြစ်နေတဲ့ဒီကာယောဂါကူးစက်မှုရော့ကျသွားရင်တောင်နောက်တစ်ကြော်ကူးစက်မှုတွေပြန်ပြီးဖြစ်လာနိုင်နေဆိုတော့အထောက်အထားတွေရှိနေတာကြောင့်နောက်ထပ်ဒီယောဂါပိုတိုက်ဖြတ်နှိမ်နှင်းရဲ့အတွက် American စစ်တပ်ကတာဝန်ရှိသူတွေစီစဉ်နေကြပါတယ်။ American ပြည်တော်စုဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုနှုန်းအမြင့်ဆုံးရှိနေတဲ့နိုင်ငံဖြစ်ပြီးလက်ရှိကူးစက်မှုပေါင်း 8,000 ခွဲကျော်နဲ့သေဆုံးသူပေါင်း 48,000 ကျော်ရှိနေပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာ့ကာယောဂါဆိုင်ရာကင်တွယ်ဆောင်ရွက်ပုံကိုကြည့်ရင်ဒီအဖွဲ့ကြီးဟာအခြေခံကစပြီးပြုပြင်ပြောင်းလဲဖို့လိုနေပြီလို့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကပြောကြားလိုက်တယ်လို့ဒီအဖွဲ့အတွက်အလှူငွေအများဆုံးထည့်ဝင်နေတဲ့ American ပြည်ထောင်စုကရန်ပုံငွေဘရော့မှပြန်ချမပေးဘဲနေတာမျိုးဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့ဒေတာတွေမှာ2020ပြည့်နှစ်အစောပိုင်းကာလတွေအတွင်းကလေးတငယ်တွေထိခိုက်သေဆုံးမှုကြောက်ခမန်းလိလိများပြားလာနေတဲ့အတွက်ကလေးတငယ်တွေကိုအကာအကွယ်ပေးနိုင်မယ့်အစီအစဉ်တွေကိုအရေးတကြီးဆောင်ရွက်ပြီးအပြစ်ခတ်တွေရပ်ဆဲချဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာအထူးကိုယ်စားလှယ် Virginia Gamber ကတောင်းဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးနဲ့ဒီကူးစက်ရောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့လူမှုစီးပွားရေးပြဿနာတွေကိုရင်ဆိုင်ဖြေရှင်းဖို့အတွက် American ပြည်ထောင်စုနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြား American ASEAN အနာဂတ်ကျန်းမာရေးအစီအစဉ်ကိုစတင်မှာဖြစ်တယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပြောပါတယ်။ American နဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ online အထူးအစည်းအဝေးကို April 22ရက်နေ့မှာပြုလုပ်ပြီးဝန်ကြီး Pompeo ကအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တောက်ကြန်နေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.